Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါလိမ့်မယ်။ VOA American တိုင်းရဲ့2016ခုနှစ်ဩဂုတ်လ5ရက်တောက်ချနေ့မနေ့ကင်းအစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ30 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နေပါလိမ့်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းဝယူတင်ဆက်ပါပါ
။မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါ။ဒီမနေ့ကင်းသတင်းတွေကိုဥဆံမိုးဝင်နဲ့အတူကြီးညာပေးပါပါ။လန်ဒန်မြို့နယ်လမ်းမပေါ်မှာဓားနဲ့ထိုးအတိုက်ခတ်ခံလို့တေဆုံးသွားသူဟာဖလော်ရီဒါပြည်နယ်တက္ကသိုလ်ကစိတ်ပညာပါမောက္ခတပည့်ရဲ့ဇနီးဖြစ်ပါတယ်။စစ်တမ်းတွေအရဆိုရင်အမေရိကန်သမ္မတလောင်းရွေးကောက်ပွဲအတွက်ရှင်ပြိုင်ပွဲမှာဟီလာရီကလင်တန်ကဒေါ်နယ်ထရမ့်နဲ့ပိုးပြီးအသာစီးကြနေတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့လတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကစားတောက်ဆိုင်တစ်ခုမှာအတိုက်ခတ်ခံရတာနဲ့ပတ်သက်ပြီးပတ်သက်နေတဲ့အမျိုးသားနှုတ်ကိုဖမ်းဆီးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းရောင်ရေ
ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မဲ့နီးလန်းတွေကိုရှာဖွေဖို့အမေရိကန်လက်ထောက်နိုင်ငံသားကြီးဝန်ကြီး Charles Rifkin ကဦးဆောင်ပြီးအမေရိကန်ကုမ္ပဏီတွေရှေ့သတင်းပတ်တဲ့မြန်မာနိုင်ငံကိုတွားရောက်มาဖြစ်ပါတယ်
။ Think about how historic the election of Aung San Suu Kyi was.Think about the fact that it was the first time.
ဒီနေ့ပြီးမှတင်ဆက်သွားဖို့ရှိပါတယ်။လက်နက်ချစရာမလိုပဲညဉ့်ဉန်းဖြစ်စဉ်တွေမှာပါဝင်ခွင့်ရမယ်လို့အစိုးရနဲ့တိုက်ပွဲဖြစ်နေတဲ့တိုင်းရင်းသားတပ်တွေကိုပြောကြားလိုက်တဲ့သတင်းနဲ့အရေးပေါ်ကာလတွေမှာအစိုးရကဘယ်လိုကင်တွယ်ဆောင်ရွက်သွားမလဲဆိုတဲ့အခြေအနေတခါထိုင်းနိုင်ငံရဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုတော့အရင်ဆုံးတောက်ကြနေမနဲ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ဦးစံမိုးဝေတို့ကပြောပြပေးပါဦးခင်ဗျာ။
လန်ဒန်မြို့လမ်းမပေါ်မှာဓားနဲ့အတိုက်ခတ်ခံလို့တေဆုံးသွားသူကတော့ Florida ပြည်နယ်တက္ကသိုလ်ကစိတ်ပညာပါမောက္ခတူရဲ့ဇနီး Darling Horton ဖြစ်ပါတယ်။အသက်64နှစ်အရွယ် Darling Horton ဟာကျောင်းသားတွေကဘာလက်ခီးတွေတွေစီကားတဲ့လန်ဒန်မြို့ရဲ့ Russell Square ပန်းခြံမှာဗုဒ္ဓဟူးနေ့ကဆယ်ကျော်သက်လူငယ်19နှစ်အရွယ်လူငယ်တဦးရဲ့တိုက်ခတ်မှုနဲ့တေဆုံးခဲ့ရတာပါ။သူကဆိုမာလီယာနယ်ပွားနော်ဝေနိုင်ငံသားတဦးဖြစ်ပါတယ်။လန်ဒန်ရဲတွေကတော့လန်ဒန်မြို့နယ်မှာတဦးတေဆုံးပြီးလူငေါတန်ရရခဲ့တဲ့ဖြစ်ရဟာအကျန်းဖက်ဝါဒဆွဲကင်လို့ရလို့ဆိုနိုင်တဲ့အဆိုင်အုံမှုကိုပြတာတဲ့တက်တီအထောက်ထားတစုံတရာမတွေ့ရပါဘူးလို့ပြောပါတယ်။ဒါအပြင်ဒါဟာစိတ်ဖောက်ပြန်ပြီးလှုပ်သွားပုံရတယ်လို့လည်းရဲကပြောပါတယ်။အတိုက်ခိုက်သူအသက်19နှစ်အရွယ်အမျိုးသားကိုလန်ဒန်တက္ကသိုလ်အနီးက Russell Square ပန်းခြံမှာဓာတ်လိုက်အောင်တိုးတဲ့ညစ်ချင်းဆက်တနတ်သုံးပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။လန်ဒန်မြို့တော်မှာရှိတဲ့ဝန်ကြီးချုပ်နေထိုင်ရာ Downing Lane လွှတ်တော်အဆောက်အဦတွေပါဝင်အထင်ကြီးရနေရာတွေမှာတနတ်ကကင်းလက်တက်ဖွဲ့ရနဲ့လုံချုံရင်စောင့်ချက်နေတယ်လို့လန်ဒန်မြို့တော်ရဲတပ်ဖွဲ့အကြီးအကဲကပြောကြားပါတယ်။ဗြိတိန်ရဲဝန်တပ်အများစုကတနက်ကင်ဆောင်နေမှရှိတယ်လို့လန်ဒန်မြို့ကရဲ3000တရာမှာအများစုကတနက်ကင်ဆောင်ထားတာမဟုတ်ပါဘူး
။အမေရိကန်သမ္မတရွေးကောက်ပွဲဟာတနိုင်ငံလုံးနဲ့တက်ဆိုင်တဲ့ရှင်ပြိုင်ပွဲဆိုတဲ့အမိခံယုံတော့တာရှိပြီးလူထုကနေတိုက်ရိုက်မဲပေးရွေးချယ်တဲ့စနစ်နဲ့ဆုံးဖြတ်တာမျိုးမဟုတ်ပါဘူး။နောက်ဆုံးထွက်လာတဲ့ဆုံးဖြတ်ချက်ဟာပြည်နယ်ပေါင်း90ကနေရရှိတဲ့ရွေးချယ်တင်မြှောက်မှုအဖွဲ့တွေရဲ့မဲရီအတွက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ပါတယ်ဒါကလည်းပြည်နယ်တစ်ခုချင်းစီရဲ့လူဦးရေအောက်လွှတ်တော်ကိုစားပြုမှုစတာတွေကိုမှီတီးနေတာပါဒီမိုကရက်ပါတီရဲ့သမ္မတလောင်းဟီလာရီကလင်တန်ရောရီပက်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရန့်တို့ဟာ၄နှစ်ကာလတက်တန်းသမ္မတတာဝန်ထမ်းဆောင်ခွင့်ရဖို့အတွက်ရွေးချယ်တင်မြှောက်မှုအဖွဲ့ရဲ့မဲစုစုပေါင်း938နေရာနဲ့အများစုဖြစ်တဲ့290ရနိုင်ဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်အခုနောက်ဆုံးကြာသပတေးနေ့မှာကောက်ယူတဲ့စစ်တမ်းရဟီလာရီကလင်တန်ကအရေးပါလှတဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာမစ္စတာထရမ့်နဲ့အထက်ကနေဥဆောင်နေပါတယ်။တခြားကြိုတင်ခန့်မှန်းတွက်ချက်မှုတွေမှာတော့အရေးတာနေတာကိုတွေ့ရပေမဲ့အများစုဖြစ်တဲ့ရွေးချယ်တင်မြှောက်မှုအဖွဲ့မဲပေါင်း290အထိတော့မရောက်သေးပါဘူး။သူတို့အနေနဲ့ဘဲပါတီကိုမှပြက်ပြက်တားတားထောက်ခံမှုမပေးတဲ့ပြည်နယ်တွေမှာအနေရရှိရေးအတွက်ကြိုးပမ်းကြရမှာဖြစ်ပါတယ်။နိုင်ငံရေးအကဲကတဦးဖြစ်တဲ့အေမီဝေါ်တာကဟီလာရီကလင်တန်ကိုလူကြိုက်ပုံမှုများနေတာကသိတာပါတယ်။ကလင်တန်အနေနဲ့ထရမ့်ရဲ့လာလာပူကောင်းနေပြီးတော့လိုအပ်တဲ့မင်း290ထက်ကျော်ရသွားနိုင်တယ်လို့ပြောပါတယ်ဒါပေမဲ့ပြန်ပွဲကမပြီးဆုံးသေးဘူးလို့လည်းဆိုပါတယ်နောက်ဆုံးထွက်ပေါ်လာတဲ့မဲစစ်တမ်းတွေအရဟီလာရီကလင်တန်ကမီချီဂန်ပြည်နယ်မှာ6မှတ်နယူးဟမ်ရှာယာပြည်နယ်မှာ15မှတ်နဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာ17မှတ်ဖလော်ရီဒါမှာ6မှတ်အသာစီးရနေပါတယ်
အီရန်ဆိုရကသူတို့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား၄ဦးပြန်ပြီးလွှတ်ပေးလိုက်တဲ့တနေ့တည်းမှာပဲအမေရိကန်ဆိုရကအီရန်ကိုငွေသားဒေါ်လာသန်း400ပေးလိုက်တဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ဟာအမေရိကန်က ငွေပေးပြီးပြန်ရွေးတာမဟုတ်ပါဘူးလို့ပြောကြားလိုက်ပါတယ်။ဒေါ်လာသန်း400တန်ဖိုးနဲ့ညှိမြတဲ့နိုင်ငံခြားငွေတွေကိုလေကြောင်းကနေအီရန်ကိုပို့ပေးတာဟာဆယ်စုနှစ်ပေါင်းများစွာလက်နက်သဘောတူညီမှုတစ်ခုပြက်ပြားခဲ့ရတာအတွက်ပေးရတာဖြစ်ကြောင်းအမေရိကန်အရာရှိတွေကပြောပါတယ်။ဒါပေမဲ့ဒီကိစ္စကိုဝေမျှသူတွေအထူးသဖြင့်အီရန်နဲ့နျူကလ িয়ার ရေးသဘောတူညီမှုကိုဆန့်ကျင်သူတွေကဒီငွေတွေကအမေရိကန်တစားခံတွေကိုပြန်ပြီးရွေးရတာလို့ဆိုတာပါ။ဖလော်ရီဒါပြည်နယ်ထက်လွတ်တော်မှာမာကိုရိုဘီယိုကဒီငွေပေးယူကိစ္စဟာလုံးဝယုတ်တိမတန်ဘူးလို့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးပါတယ်။ American အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Ed Rush ကပြန်ပေးငွေပေးတာဟာ American နိုင်ငံသားတွေအတွက်ပိုပြီးအသက်အန္တရာယ်များစေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Iran နဲ့ Nuclear ရေးသဘောတူညီချက်ဟာတမိုင်းမှာမှတ်တမ်းဝင်သွားတဲ့အမှားကြီးဆိုတာသိပြီးကြပါပြီ။အခုချိန်လေးကဆိုးတဲ့ဆိုးလာပါတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လက်တော့များစု Republican Party စီကံထိန်းသိမ်းမှု Steve Scalise ကအီရန်သတင်းထဲမှာအီရန်အစ်မြင်ကာကွယ်အရာရှိတွေပြောထားတာကိုကိုးကားပြီးသူတို့ကဒီငွေကိုပြန်ပေးငွေပေးတယ်လို့သတ်မှတ်ကြောင်းပြောပါတယ်။ Argentina ကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ကဒီကိစ္စနဲ့ပတ်သက်ပြီးချက်သဘရင်းနေကကာကွယ်ပြောဆိုခဲ့တာပါ။ American ပြည်ထောင်စုဟာပြန်ပေးငွေမပေးကြောင်းပြန်ပေးငွေတောင်းတဲ့ဘယ်နိုင်ငံနဲ့မှမညှိနှိုင်းကြောင်းဘယ်တော့မှလည်းဒီလိုမလုပ်ဘူးတယ်လို့အခုလည်းမလုပ်ဘူးလို့ပြောပါတယ်။ဒီလိုလုပ်တာ American မူဝါဒမဟုတ်တယ်လို့ဒီကိစ္စကလည်းအသက်ဆန်းမဟုတ်ဘူးဆိုတာနဲ့ဒီငွေကိစ္စတကယ်ပေးတော့ကသမ္မတအိုဘားမားကိုယ်တိုင်ကြေညာပြီးမှလုပ်တာလို့ဆိုပါလေ။ဒီကြေညာချက်နဲ့တတန်နဲ့ထွက်တဲ့အင်ဂျီရောထုတ်ပြန်တဲ့ကြေညာချက်မှာလည်းပြောခွင့်ရသူ George Hannes ကပြန်မင်းငွေပေးတယ်လို့ပြောနေတဲ့သူတွေဟာနျူကလ িয়ার ရေးသဘောတူညီချက်ကိုသဘောမကျတဲ့အီရန်ကလက်ရရင်ဝါဒီတွေအမေရိကန်က Republican တွေပဲဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဟီရတ်ခရိုင်တွင်အမေရိကန်နဲ့ဥရောပကကမ္ဘာလှည့်ခီးသွားတွေကိုချုံခိုတိုက်ခိုက်ခဲ့တာဟာသူတို့စီစဉ်လှုပ်ဆောင်တာဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ကကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုတွင်ခီးသွား6ယောက်နဲ့သူတို့ရဲ့ရင်မောင်းအာဖဂန်နိုင်ငံသားတို့ဒဏ်ရာရရှိသွားကြပါတယ်။တပုံအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတဦးကတာလီဘန်တိုက်ခိုက်ရေးသမားတွေဟာသူတို့ခေါ်ရပူးတွဲရန်သူရင်တန်းကိုပစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောလိုက်တယ်လို့သူတို့ပေးတဲ့တိုက်ခိုက်မှုအရေအတွက်ကလည်းများပြနေပါတယ်ခီးသွားတွေဟာနိုင်ငံရဲ့အလဲပိုင်းဘာမီဂျန်ခရင်ကနေထွက်ခွာလာပြီးတော့ချရစ်တီရှယ်ရစ်ဆိုတဲ့အရက်ကိုဆက်ရောက်လာပြီးမကြခင်မှာတိုက်ခိုက်ခံရတာဖြစ်တဲ့အကြောင်းခရင်ရဲတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်ဘာကြောင့်တိုက်ခိုက်တဲ့ဒဏ်ရာရရှိသွားတဲ့လူတွေကဘယ်လိုနိုင်ငံသားတွေဖြစ်တယ်ဆိုတာကိုမပြောပေမဲ့ဒါရန်ရရှိသွားကြတဲ့သူတွေထဲမှာအမျိုးသမီးတဦးပါဝင်ပြီးတော့အားလုံးဟာအခြေအနေပုံမှန်ရှိတဲ့အကြောင်းသူကပြောပါတယ်။ဒါပေမဲ့သတင်းတွေအရခီးသွားအဖွဲ့မှာအမေရိကန်နိုင်ငံသား3ယောက်၊ဂျာမန်1ယောက်နဲ့ဗြိတိသျှလူမျိုး10ယောက်ပါဝင်တယ်လို့ဆိုပါတယ်။ခီးရက်ခရိုင်ဟာအီရန်နိုင်ငံနေဆက်မှာတည်ရှိပြီးတော့ခရိုင်တွင်းကနေတော်တော်များများကိုတာလီဘန်တွေလှုပ်ရှားနေကြတဲ့ဒေသဖြစ်ပါတယ်ခင်ဗျာ
UAE ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်ပြီးကြေညာနေပါတယ်။ပြီးခဲ့တဲ့လတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကအစားအသောက်ဆိုင်တစ်ခုမှာတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးပအဝင်ပတ်သက်မှုရှိတဲ့အမျိုးသားနှုတ်ကိုဖမ်းဆီးလိုက်ကြောင်းဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ်။အဲ့ဒီမျိုးသားနှုတ်ကတိုက်ခိုက်ခံရခြင်းကဆိုင်ထဲမှာစားတောက်နေသူတွေလို့ပြောပါတယ်။ဗြိတိသျှနိုင်ငံသားနက်စ်ကရမ်နဲ့တိုရန်တိုတက်ကတူကျောင်းသားမစ်ခန်တို့နှုတ်ကိုဗိုလ်တပူးနေညနေပိုင်းကဓာတ်ကားမျိုးမှာဖမ်းဆီးလိုက်တယ်လို့ရဲကပြောပါတယ်။သူတို့ကိုရှေ့ကြထိမ့်သိမ်းထားဖို့အတွက်တရားရုံးကအမိန့်ချခဲ့တာပါ။သူတို့နှုတ်ကဇူလိုင်လ10ရက်နေ့ကဓာတ်ကားက Holy Artisan ဆိုင်ကိုတနတ်သမား9ဦးဝင်စီးပြီးလူ20တပ်ဖြတ်ပြီးတခြားလူတွေကိုတရားခံဖြစ်နေဖမ်းဆီးထားစဉ်ကဆိုင်ထဲမှာရှိနေသူတွေပါ။အခင်းဖြစ်ပွားပြီးကြတဲ့ကသူတို့နှစ်ဦးပျောက်နေတာဖြစ်ပြီးရဲတွေကအခုလိုဖမ်းဆီးကြောင်းမကြေညာခင်အထိသူတို့ကိုဖမ်းထားတယ်ဆိုတာကိုညင်းဆိုခဲ့တာပါ။အသက်48နှစ်ရှိပြီဖြစ်တဲ့ကရင်းမြရွှေမျိုးတွေကသူနဲ့သူ့မိသားစုကအဲ့ဒီတိုက်ခိုက်ခံရခြင်းကသူ့သမီးလေးရဲ့အသက်73နှစ်မြောက်မွေးနေ့ပွဲကိုကျင်းပနေကြတယ်လို့ပြောတယ်လို့သူ့ရဲ့လန်ဒန်ချစ်ဆက်ရှင်တွေကလည်းသူကဘယ်အကျန်းဖက်အဖွဲ့နဲ့မှပတ်သက်မှုမရှိဘူးလို့ပြောပါတယ်။သူဟာတိုက်ခိုက်သူနှစ်ဦးတက်ရောက်နေတဲ့ဒက်ကာကပုဂ္ဂလိကတက်ကတော်မှာဆရာလုပ်ခဲ့ဘူးသူတို့ဖြစ်ပြီးအခုစီးပွားရေးလုပ်ငန်းရှင်တို့ဖြစ်ပါတယ်။နောက်တူဖြစ်တဲ့22နှစ်အရွယ်ခန်းကတော့တိုရန်တိုတက်ကတော်မှာကျောင်းတက်နေသူဖြစ်ပြီးဒက်ကာကိုကျောင်းအားရဲ့ခဏပြန်လာသူဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းတော့ကတော့ဒီတိုက်ခိုက်မှုကိုကြိုးကင်နေသူဟာကနေဒါနိုင်ငံ ငံသားတမ်မင်းချောင်တွေဖြစ်ပြီးသူဟာဒီတိုက်ခိုက်မှုလှုပ်ဆောင်ခဲ့တယ်လို့ကြေညာခဲ့တယ်။ IS စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်မှုရှိမရှိစုံစမ်းနေတယ်လို့အာနာဘိုင်တွေကပြောပါတယ်
။ American ပြည်တော်စုမှအခြေစိုက်တဲ့ Muslim တရားဟောဆရာ Fethullah Gulen ကိုတူရကီ Istanbul မြို့မှာရှိတဲ့တရားရုံးတစ်ခုကကြာသပတေးနေ့မှာဖမ်းဝရမ်းထုတ်လိုက်ပါတယ်။ဒီတရားဟောဆရာဟာမကြခင်ကဖြစ်ပွားခဲ့ပြီးတော့အောင်မြင်မှုမရခဲ့တဲ့အာနာသိန်းကျိုးပန်းမှုမှာနောက်ွယ်ကနေလှုပ်ရှားခဲ့သူဖြစ်တယ်လို့နိုင်ငံပိုင်အနာဒိုဂူသတင်းဌာနကပြောပါတယ်။တမရရာစတစ်တိုင်ယက်အာဒိုဂန်ရဲ့မဟာမိတ်ဦးဖြစ်ခဲ့ဘူးသူဂူလန်ဟာစစ်တပ်အတွင်းတင်ခွဲအရာရှိတွေကိုနောက်ွယ်ကနေကြိုးကင်ပြီးတော့စစ်အာဏာသိမ်းဖို့ကြိုးပမ်းခဲ့တယ်လို့တူရကီအစိုးရကပြောဆိုလိုက်ပြီးတူရကီကိုပြန်လွှဲပေးဖို့အမေရိကန်ပြည်ထောင်စုကိုတောင်းဆိုလိုက်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါကင်မျိုးသက်နဲ့ဦးစံမွေတို့ကပြောပြခဲ့ကြတာပါ။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်။မြန်မာနိုင်ငံမှာယင်းနှိမ့်မြို့နှံမှုနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်နိုင်မယ့်နီလာနေကိုရှာဖွေဖို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဦးဆောင်တဲ့အမေရိကန်ကုမ္ပဏီတွေရှေ့သတင်းပတ်တဲ့မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုသွားမဲ့လက်ထောက်နိုင်ငံသားရေးဝန်ကြီး Rifkin ကိုခီးစဉ်အတွင်းညှို့မှန်းချက်တွေနဲ့ပတ်သက်လို့ VOA ရဲ့နိုင်ငံသားရေးဌာနသတင်းတော့Nike Chin တွေ့ဆုံမေးမြန်းထားတာကိုမနန္ဒာချန်ကကောက်နှုတ်တင်ပြပါမယ
်။ဟုတ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီစင်ကာပူနိုင်ငံမှာမိန့်ခွန်းပြောကြားစဉ်ကအမေရိကန်နဲ့အာရှပစိဖိတ်ဒေသအသရာဝါပြောရေးမိတ်ဖက်များဆိုပြီးကြေညာသွားတဲ့အတိုင်းအမေရိကန်ရဲ့စံသစ်တီထွင်ဖန်တီးမှုအစီအစဉ်တွေကတခုအနေနဲ့အမေရိကန်စီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဟာစီးပွားရေးကုမ္ပဏီတချို့ကိုဦးဆောင်ပြီးတော့ဩဂတ်လ၈ရက်ကနေ၁၀ရက်နေ့အထိ၃ရက်ကြာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဒုတိယအကြိမ်မြန်မာနိုင်ငံကိုသွားရောက်တဲ့သူ့ရဲ့ခီးစဉ်အဓိကရည်ရွယ်ချက်ကတော့အမေရိကန်ရဲ့စီးပွားရေးမူဝါဒဟာနိုင်ငံသားရေးမူဝါဒဖြစ်တဲ့ဆိုတဲ့အတိုင်းမြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုအခွင့်အလမ်းနဲ့စီးပွားရေးဖွံ့ဖြိုးမှုကိုအားပေးဖို့အတွက်သွားရောက်မှာဖြစ်တယ်လို့ဝန်ကြီး Rifkin ကပြောဆိုခဲ့ပါတယ်။ဒါအပြင်တော့ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်ပြီးခဲ့တဲ့မေလမှာမြန်မာနိုင်ငံပေါ်အရင်ကချမှတ်ထားတဲ့အရေးယူဒဏ်ခတ်မှု80ရာခိုင်နှုန်းနီးပါးကိုအမေရိကန်သမ္မတဘရက်အိုဘားမားကရုပ်သိမ်းပေးခဲ့တာကြောင့်မြန်မာနိုင်ငံအတွက်ဒီအချိန်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့အသင့်တော်ဆုံးဖြစ်တယ်လို့ဝန်ကြီး Rifkin ကအခုလိုပြောဆိုခဲ့ပါတယ
်။ ASEAN market of $2.6 trillion in GDP, one of our largest trading partners in the world. Burma is a part of the 10 ASEAN nations and Burma is positioned I think better than almost any of them.Because it borders India and China, and so it borders 2.5 billion people, and it has the chance to be a trading hub in many ways. But it needs investment in infrastructure. It needs investment with other companies. I mean, American exports to Burma have tripled from 2011 to 2014.And America has invested more in ASEAN in general.
America ha Myanmar နိုင်ငံမှာယင်းနှိမ့်မြုံနှံမှုနေပေမဲ့ ASEAN ဟာ American ရဲ့ကုန်သွယ်ဘက်အကြီးမားဆုံးဖြစ်ပါတယ်။ ASEAN ဈေးကွက်ဟာ 1.6 trillion dollar ရှိပါတယ်။မြန်မာနိုင်ငံဟာ ASEAN နိုင်ငံအနေနဲ့ပါဝင်ပေမဲ့မြန်မာနိုင်ငံဟာ ASEAN နိုင်ငံတွေထဲမှာပထဝီဝင်အနေအထားအရအကောင်းဆုံးဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်ကြားမှာရှိနေတော့လူဦးရေတန်း 2,500 ကျားကိုရောက်နေတာပါ။ဒါကြောင့်ကုန်သွယ်ရေးဗဟိုချက်ဖြစ်နေပါတယ်။ဒါပေမဲ့အခြေခံရန်ဒီယာအဆောက်အုံနေနဲ့စီးပွားရေးမှာယင်းနှိမ့်မြုံနှံမှုလိုအပ်ပါတယ်။2012ခုနှစ်ကနေ2014ခုနှစ်အထိမြန်မာနိုင်ငံကိုအမေရိကန်ကပို့ကွန်ဟာ30တိုးလာပါတယ်။အမေရိကန်နေနဲ့အာဆီယံမှာယင်းနှိမ့်မြုံနှံတာဟာဂျပန်၊ကိုရီးယားနဲ့တရုတ်သုံးနိုင်ငံပေါင်းထက်များပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုကအရင်ကချထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်နည်းလာခဲ့ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းလိုက်ပြီးဖြစ်လို့အခုခါမှာအမေရိကန်ကုမ္ပဏီတွေအတွက်မြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံဖို့အကောင်းဆုံးလို့ကျွန်တော်ထင်ပါတယ
်။ဒါ့အပြင်မကြသေးခင်နှစ်တွေကစလို့နိုင်ငံရေးစုပေါင်းရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံမှာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးမှစုပေါင်းရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဆောင်ဖို့အကောင်းဆုံးအခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့လည်းဆိုခဲ့ပါတယ်
။ Think about how historic the election of Aung San Suu Kyi was. Think about the fact that it was the first time in 60 years to have a democracy.
ဒေါအောင်ဆန်းစုကြည်အနိုင်ရခဲ့တဲ့ရွေးကောက်ပွဲဟာဘလောက်တောင်တမိုင်းဝင်တယ်လဲဆိုတာစဉ်းစားကြည့်ပါ။နှစ်ပေါင်း60အတွင်းဒီမိုကရေစီနည်းအရရွေးကောက်တင်မြှောက်တဲ့အစိုးရဖြစ်လာပါပြီ။မြန်မာခေါင်းဆောင်ဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်ပါတယ်။လူ့အခွင့်အရေးကိုထောက်ခံအားပေးသူလည်းဖြစ်ပါတယ်။ဒါကြောင့်ဒီတိုးတက်ပြောင်းလဲမှုကြီးကိုကျွန်တော်တို့နှွေးထွေးစွာကြိုဆိုပြီးဒေါအောင်ဆန်းစုကြည်နဲ့သူ့အစိုးရနဲ့လက်တွဲပြီးတော့အခြေအနေတိုးတက်အောင်လုပ်ကြရမှာပါ။အတိတ်ကဖြစ်ခဲ့တာတွေအတွက်လက်ရှိအစိုးရကိုအပြစ်တင်နေမဲ့အစားပေါ့။ဒ ဒါကြောင့်ပြုပြင်ပြောင်းလဲရေးခေတ်မှာအမေရိကန်ကမြန်မာနိုင်ငံနဲ့ရင်းနှီးသွားဆက်ဆံမှုတိတ်ကိုကောင်းတဲ့အခွင့်အလမ်းတရပါ
မြန်မာနိုင်ငံဟာပထဝီဝင်အနေအထားအရလည်းအရေးပါတဲ့နိုင်ငံတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။အာရှရဲ့အင်အားကြီးတရုတ်နဲ့အိန္ဒိယနိုင်ငံတို့ကြားမှာတည်ရှိနေသလိုအာဆီယံအသင်းဝင်နိုင်ငံတစ်ခုလည်းဖြစ်နေတာကြောင့်စီးပွားရေးမှာအချက်အချာကျပြီးဒေတာရင်းစင်ကာပူနိုင်ငံလိုတိုးတက်နိုင်တဲ့အနေအထားမှာရှိတယ်လို့လည်းဝန်ကြီး Rafkin ကပြောဆိုသွားခဲ့ပါတယ်
။ Mentioned its geographic position where it's near bordering both India and China accessing 2.5 billion people but what I didn't say is that most predictions are that by the year 2025
မြန်မာနိုင်ငံအနေနဲ့တရုတ်နဲ့အိန္ဒိယနိုင်ငံကြားပထဝီအနေထားအရတိုက်ကိုအချက်ချာကျတဲ့အပြင်ကြိုတင်ခံမှန်းတွက်ချက်မှုတွေအရ2020-2025ခုနှစ်အရောက်မှာဆိုရင်မြန်မာနိုင်ငံဟာကမ္ဘာလူဦးရေတစ်ဝက်က၄ရံခရီး၅နာရီစီးပြီးတော့လာရောက်နိုင်ရမယ့်အခြေအနေဖြစ်လာနိုင်ပါတယ်။လက်ရှိစီးပွားရေးကဒေါ်လာ63ဘီလီယံရှိပါတယ်။ဒါပေမဲ့ကုန်သွယ်ရေးဗဟိုချက်ဖြစ်လာမယ်မင်းဆိုရင်တိုးတက်မှုအလားအလာကိုစဉ်းစားကြည့်နိုင်ပါတယ်။ကမ္ဘာပေါ်မှာစီးပွားရေးတိုးတက်ဆုံးနိုင်ငံတွေထဲမှာပါဝင်လာနိုင်ပါတယ် FDI နိုင်ငံကြားရင်းနှီးမြှုပ်နှံမှုမှာအမေရိကန်ကလက်ရှိတည်ရာခိုင်နှုန်းပဲရှိပါတယ် FDI ကလည်းတဘာဝတရားစာတထုတ်လုပ်မှုတွေမှာပဲရှိနေပါတယ်ဒါပေမဲ့စီးပွားရေးတိုးတက်မယ်အခြေခံအဆောက်အုံတွေတိုးတက်မယ်စက်ရုံတွေဖြစ်လာမယ်ဆိုရင်ဥပမာတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေလက်တဆုပ်စာဝင်လာတာအင်တာနက်လုံးဝနှီးပါးမရှိရကနေ80ရာခိုင်နှုန်းလောက်ထိတိုးတက်လာပြီဒါကြောင့်အမေရိကန်ကွန်မြူနတီလာရင်ပိုးပြီးတော့တိုးတက်လျင်မြန်လာမှာပ
ါလက်ရှိအနေအထားအရမြန်မာနိုင်ငံမှာနိုင်ငံသားယင်းနှမြုံနယ်မှုတွေလှုပ်ဖို့အတွက်အခြေခံရန်ရာအဆောက်အုံတွေနဲ့လမ်းပန်းဆက်သွယ်ရေးအခြေအနေတွေအားနည်းတာကြောင့်အခက်အခဲတွေရှိနိုင်ပေမဲ့လို့အမေရိကန်ကွန်မြူနတီတွေမြန်မာနိုင်ငံကိုတွားရောက်ယင်းနှမြုံနယ်ခြင်းအပြင်ဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီး Rafkin ကပြောဆိုခဲ့တာပါဝန်ကြီး Rafkin ဟာပြီးခဲ့တဲ့2014ဩဂတ်လ28ရက်နေ့ကလည်းမြန်မာနိုင်ငံကိုပထမအကြိမ်တွားရောက်ခဲ့ပူပါတယ်။ရှေ့သတင်းပတ်သူ့ရဲ့၃ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်း IBM, GE, GM, Chevy, Coca-Cola, Deloitte လို့စတဲ့ကုမ္ပဏီကြီးတွေကတာဝန်ရှိသူတွေလည်းလိုက်ပါသွားကြမှာဖြစ်ပါတယ်ရှင်
။မနက်နံချမ်းတင်ပြခဲ့တာပါ။အခုတခါနားဆင်ရမှာကအစိုးရတက်တဲ့အခုချိန်ထိတိုက်ပွဲဖြစ်နေတဲ့တိုင်းသာလက်နက်ကိုင်၃ဘွဲ့အနေနဲ့လက်နက်ချစရာမလိုပဲငញ្ញញဤဖြစ်စဉ်ဒီမှာပါဝင်ခွင့်ရမယ်လို့အစိုးရငញ្ញញဤကော်မရှင်အတွင်းမှုကပြောဆိုလိုက်တဲ့အပေါ်သူတို့အနေနဲ့ပူးပေါင်းဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့တောင်းပလောင်တပ်ဖွဲ့ TNL ကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုဆက်လက်တင်ပြကြင်တာပါ TNL တောင်းပလောင်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့နဲ့ AA ရခိုင်တပ်မတော်ဒီ၃ဖွဲ့အနေနဲ့လက်နက်ချပြီးမှသာငញ្ញញဤဆွေးနွေးပွဲကိုလာရမယ်ဆိုပြီးမြမတပ်မတော်ကအရင်ကကန့်သက်ချက်ထားခဲ့ပေမဲ့အခုတော့လက်နဲ့ချစရာမလိုတော့ပဲငញ្ញញရေးဖြစ်စဉ်တွေမှာပါဝင်ခွင့်ရမယ်လို့အစိုးရရဲ့ငញ្ញញရေးကော်မရှင်အတွင်းမူဒုဗိုလ်ချုပ်ကြီးဟောင်းခင်စောဦးကကြာသာပတိမဏီတုံးကရိုက်တာသတင်းဌာနကိုပြောဆိုခဲ့တာပါဒီပြောဆိုချက်ခိုင်မာခဲ့ရင်သူတို့အနေနဲ့ငញ្ញញရေးဖြစ်စဉ်မှာပူးပေါင်းပါဝင်သွားမှာဖြစ်တယ်လို့ TNL တပ်ဖွဲ့ပြောခွင့်ရသူဗိုလ်မှူးတာအိုက်ကျော်ကပြောဆိုလိုက်ပါတယ
်ဒီအမေရတဘောထားတော့လက်နဲ့စိုးစရာမလိုအလုံးပါဝင်ရမယ်ငញ្ញញဒီနိုင်ငံကြီးလုံလောက်စင်တွေရောမူပေါင်းတွေအကုန်လုံးရှောင်းလန်းကြမယ်ဒီငញ្ញញကြီးကိစ္စကိုပဲပေါ့ဖြည့်ရှင်းကြမယ်အဲ့လိုမျိုးပြောကြလာလို့ရှင်ကလန်းလာလို့ရှင်တော့ဒီကျွန်တော်ပဲလက်ဟိုပူပေါင်းဆောင်ရွက်တော့ဘူးကျွန်တော်အစဉ်တည်ရှိတယ်အဲကြံတဲ့ဒီငញ្ញញဖြစ်စေရောဒီနိုင်ငံကြီးစုလင်မှုရောပူပြီးမြန်ဆောင်မယ်ပူပြီးလိုက်မှာလို့တော့အဲ့လိုကျွန်တော်မြင်တယ်ပေါ့
TNLA MNDAA နဲ့ AA တပ်ဖွဲ့တွေဟာလက်နက်ချပြီးမှငញ្ញញရေးစပွဲပိုင်းကိုလာဖို့ဆိုတာအခက်အခဲရှိနေတယ်ဆိုတာကိုသိရတာကြောင့်လက်နက်ချစရာမလိုပဲငញ្ញញရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ပေးမှာဖြစ်ပေမဲ့လက်နက်ကင်လမ်းစဉ်ကိုစွန့်ဖို့ဆန္ဒရှိကြောင်းပြဖို့တော့လိုအပ်တယ်လို့ဒုဗိုလ်ချုပ်ကြီးဟောင်းခင်စောဦးက Writers သတင်းဌာနကိုပြောခဲ့ပါတယ်ဒီကိစ္စကတော့လက်တွေ့မှာခဲရင်ကြောင်းပုံမှုတာအိုက်ကျော်ကတုံ့ပြန်ပါတယ
်ကျွန်တော်တို့လည်းကနေလမ်းစီမံမှုမှန်ကန်တဲ့ဝတ္ထုနဲ့ပြည်ရှင်နေနီလမ်းမဟုတ်ဘူးဆိုတော့ကျွန်တော်ကတဘောပေါက်တယ်။ဒါပေမဲ့အခုချိန်မှာဒီနိုင်ငံနိုင်ငံကြီးအမခန့်ချက်တစုံတည်းရမရှိဘဲနဲ့ကျွန်တော်လူရှင်တဲ့ပုံစံဟိုကကျွန်တော်အရင်လိုက်လျောတာတော့ဘယ်လိုဖြစ်ဖြစ်တော့လက်ခံနိုင်မှာမဟုတ်ဘူးပေါ့နော်။အထူးသဖြင့်ကတော့ကျွန်တော်နိုင်ငံကြီးအမခန့်ချက်ပြောမယ်ဆိုတော့ကိုပိုင်ပြတ်တန်ခွင့်ရဖို့အတွက်ရတန်တူညီညီမြခွင့်ရဖို့ရပေါ့နော်အဓိကတော့ဒီအချက်လေးကျွန်တော်ကဥတီမတောင်းဆိုတာရှိတယ်အဲမဆွေဆွေးနွေးတော့မဆွေးနွေးရတည်ဘူးဆိုတော့ဒီကျွန်တော်လည်းနဲ့ဆွေးရမယ်ဆိုတော့ ကျွန်တော်အကုန်လုံးအမှတ်ခံချက်ပေးရမယ်ဆိုတော့တို့လိခေးရင်းနဲ့ပြစားဖြစ်တယ
်။27ရာစုပင်လုံးကြီးလာကံမှာအပြစ်ခတ်ရစဲရေးလက်မှတ်မထိုးထားတဲ့လူတွေကိုလည်းတက်နိုင်တဲ့အနေအထားမျိုးဖန်တီးပေးခြင်းတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီခေါင်းဆောင်တွေနဲ့ဇူလိုင်လ18ရက်နေ့တွေ့ဆုံချိန်မှာဒေါင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါပေမဲ့အခွင့်အရေးရမယ့်အခြေအနေတော့တူမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။အကယ်၍သာ27ရာစုပင်လုံးကြီးလာကံကိုတက်ရောက်ဖို့သူတို့ကိုဖိတ်ကြားခဲ့မယ်ဆိုရင်သူတို့အနေနဲ့တက်မှာဖြစ်ပြီးကောင်းမွန်တဲ့ရလဒ်တွေထွက်လာဖို့ကတော့တစ်ဖက်နဲ့တစ်ဖက်ဘယ်လောက်ထိအလျော်ပေးနိုင်မလဲဆိုတဲ့အချက်ပေါ်မူဒီကြောင်း TNL ပြောခွင့်ရတိုင်းအကျော်ကပြောပါတယ
်။ဒီ27ရာစုပင်လုံးကြီးလာကံကိုပုံစံနဲ့တွားကြမလဲဆိုရင်အကုန်လုံးကဒီမတီတီဝန်တော်တွေဖြစ်နေကြတယ်သူရဲ့မွာရဘလူပုံစံနဲ့ကျင်းပမယ်သူရဲ့ဟိုအဆွနေမဲ့အယူချေရောဆွနေမဲ့ကောင်းစင်လည်းအခုထိဘဘူးမလည်းပြောနေတဲ့အနေထားတော့မရှိသေးဘူးတစ်ဖက်ကလည်းအစိုးရဘက်ကလုံမယ်ဆိုရင်လည်းဒီတပ်ဘက်ကသဘောမပေါဘူးဆိုရင်လည်းအစိုးရဘက်ကဘာမှမလုပ်ရဘဲနဲ့နောက်နေနေရလည်းတွေးရတယ်အဲကြောင့်မို့ဒီ27ရာစုညီအညီလာကပုံမှာအစိုးရနဲ့တိုင်းနာကြတန်းနဲ့တိုင်းနာကြယူဂျီမူဘလို့တီထားနိုင်မလဲအလုပ်ဖြစ်အောင်ဘယ်လိုဆွေးနွေးကြမလဲအကုန်လုံးဝိုင်းဝန်းမှဟိုဟာဟူရှော့နိုင်တာစူပေါင်းမှရှော့သွားလို့ရှိရင်တော့လွယ်ကူမဲ့တဲ့တဘောတော့ကျွန်တော်အမျိုးတော့တုံတိုက်ရတယ
် TNL MMDAA နဲ့ AA တပ်ဖွဲ့တွေဟာအစိုးရတပ်တွေနဲ့လက်တလောတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ထိရှမ်းပြည်မြောက်ပိုင်းမှာတပ်မတော်နဲ့ TNL တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ခင်ဗျာပြည်ရဲ့တောက်ကြံနေမနေ့ကအစည်းအဝေးတွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့နိုင်ငံတော်ရဲ့အရေးပေါ်ကာလအခြေအနေတွေကိုစီမံခန့်ခွဲဖို့အတွက်ကုဒေသအခြေအနေအလိုက်အောက်ခြေအဆင့်ကော်မတီတွေဖွဲ့စည်းဖို့အရေးပေါ်ကာလစီမံခန့်ခွဲရေးဗဟိုကော်မတီရဲ့ပထမဦးဆုံးအစည်းအဝေးမှာဆုံးဖြတ်လိုက်ကြပါတယ် VOA သတင်းတောက်မိခါကသတင်းပေးပို့ထားတာပါ
အရေးပေါ်ကာလအခြေအနေတွေကိုစီမံခန့်ခွဲဖို့အတွက်ကုဒေတာကုအခြေအနေလိုက်အောက်ခြေအဆင့်ဆင့်ကော်မတီခွဲတွေကိုဖွဲ့စည်းဖို့ပြင်ဆင်နေပြီးဖွဲ့စည်းမဲ့လုပ်ငန်းရှင်တွေနဲ့ပတ်သက်လို့တနင်္လာရီတိုင်းဒေတာကြီးဝန်ကြီးချုပ်ဒေါက်တာလဲလဲမောကအခုလိုပြောပြသွားတာပါ။အ
ော်ရေးပေါ်ကတော့ကော်မတီဆင့်ဆင့်ပါနော်။ကော်မတီဆင့်ဆင့်ဆိုတာတိုင်းရောခရိုင်ရောမြို့နယ်ပေါ့နော်။ရဲကျေးစီဖွဲ့စည်းပြီးတော့ဆောင်ရွက်ရမှာပေါ့နော်။တကယ်လို့ရေးပေါ်အခြေအနေဖြစ်တဲ့နေရာဆိုရဲကျေးစီဖွဲ့ပြီးတော့ဆောင်ရွက်မှာပါ။ဖြစ်တဲ့ကိစ္စလေးတွေရောလူရန်စားသွားပြီးပြီးပါပြီးတော့ဆောင်ရွက်မှာပါ။အဓိကတော့ဟိုရဲပေါ့နော်။ရဲရအဓိကပါမယ်။နောက်ပြီးလူပြေပြန်၊ပညာရေး၊စမ်းမရေးစသဖြင့်ပေါ့နော်။ရေးပေါ်အခြေအနေဆိုတာမျိုးမျိုးဖြစ်နိုင်တယ်လေ။အကျန်းဖတ်မှုလည်းဖြစ်နိုင်တာပဲ။အရေးကြီးတာလည်းဖြစ်နိုင်တာပဲ။မြင်းလေးလှုပ်တာလည်းဖြစ်နိုင်တာပဲ။စသဖြင့်မျိုးမျိုးဖြစ်နိုင်တော့အဲ့ဒါနဲ့သက်ဆိုင်တဲ့ပေါ့လေအားလုံးထည့်ပြီးဖွဲ့စည်းရမှာပါ။ကိုယ်ဒေသအခြေအနေလိုက်ပဲဖွဲ့ရမှာ
။ဒီရေးပေါ်ကာလစီမံခန့်ခွဲရေးဘိုးကော်မတီညှိနှိုင်းအစည်းအဝေးပွဲဟာပထမဆုံးအနေနဲ့ဆွေးနွေးဖြစ်တာပါဆန္ဒပြမှုတွေစူပူအကြမ်းဖက်မှုတွေကိုထိမ့်သိမ်းကင်တွဲဖို့အရေးပေါ်ကာလစီမံခန့်ခွဲရေးဗဟိုကော်မတီကိုပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့ကဖွဲ့စည်းလိုက်တာဖြစ်ပါတယ်ဒုတိယသမ္မတဟင်နရီဗန်ဒီယူကိုတိုင်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ဒီအရေးပေါ်ကာလစီမံခန့်ခွဲရေးဗဟိုကော်မတီကိုလုပ်ငန်းတာဝန်12ရက်သတ်မှတ်ပေးပြီးဒီထဲကတာဝန်အချို့ဟာအစိုးရတဲ့အပေါ်ပြည်သူလူထုအနေနဲ့နားလည်မှုလွဲနိုင်ပြီးအရင်အာဏာရှင်အစိုးရလက်ထက်ပြောဆိုသုံးလုံးတဲ့ပုံစံမျိုးတွေဖြစ်နေတာကြောင့်ဝေဖန်မှုတွေရှိနေခဲ့ပါတယ်။ဒီကော်မတီရဲ့လုပ်ငန်းတာဝန်တွေဖော်ပြထားရမှာတော့မီဒီယာရဲ့သွေးထိုးလှုံ့ဆော်မှုတွေကိုမီဒီယာနဲ့ရှင်းလင်းတုံ့ပြန်ဖို့နိုင်ငံရေးသွေးထိုးလှုံ့ဆော်မှုနဲ့အထွေထွေဆန္ဒပြမှုအသွင်ဖြစ်လာရင်ပြည်သူအားကိုယူပြီးပြန်လည်ဆန္ဒဖော်ထုတ်ခြေဖြတ်ဖို့စတဲ့အချက်တွေပါဝင်နေတာကြောင့်ဒါဟာအရင်စစ်ဆေးရလက်ထက်လှုပ်ဟန်မျိုးဖြစ်တဲ့အခုဖွဲ့စည်းလိုက်တဲ့ကော်မတီရဲ့လုပ်ငန်းတာဝန်အချို့ဟာဒီမိုကရေစီစံနှုန်းတွေနဲ့ကပ်ညီမှုမရှိဘူးလို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတွေကဝေဖန်မှုတွေရှိနေပါတယ်။အစိုးရတစ်လက်ထက်အရေးပေါ်ကာလစီမံခန့်ခွဲရေးဗဟိုကော်မတီရဲ့အဓိကတာဝန်တွေထဲမှာအစိုးရနဲ့လုံခြုံရေးဖွဲ့စည်းတွေကြားပူးပေါင်းဆောင်ရွက်မှုလုပ်နိုင်ဖို့ပြည်ပခါတွေဖြစ်လာရင်မြင်မြန်ဆန်းဆန်းကင်တွဲဖြည့်ရှင်းဖို့လူမျိုးရေးဘာသာရေးအဓိကယုံတွေထပ်မဖြစ်ပွားအောင်ကာကွယ်ဖို့စရာတွေပါဝင်ထားပါတယ်ခုလိုဖွဲ့စည်းဖို့ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးဘကိုးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းကတော့ပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့အခုလိုတိုက်တွန်းခဲ့ပါတယ
်လူမှုအနေနဲ့ကတော့ကျွန်တော်တို့တွေအခုအားလုံးကျွန်တော်တို့ပါဝင်ပြီးတော့တည်ဆောက်ကြမယ့်နိုင်ငံတော်တစ်ခုကိုဥတီချိလက်နေနေရမှာအလုံးကတော့ဟိုနားလည်မှုရှိရှိနေပေါ့ဗျာနော်ဘုန်းတော်ကလည်းပေါ့ကိုယ့်ရဲ့တူချင်းတစုချင်းတစ်ဖွဲ့ချင်းရဲ့ကျိုးစီးပွားတွေကိုကျွန်တော်တို့တွေကဦးစားပေးပြီးတော့ကြောက်ကြဆူကြတာပဲကျွန်တော်တို့အားလုံးရဲ့ကျိုးစီးပွားကိုပဲ ဥတည်ပြီးတော့ဒီအချိန်မှာဒေသကျမ်းသာတဲ့တိုင်းပြည်တစ်ပြည်ဖြစ်လာဖို့တကအားလုံးကဒီတိကျန်စိတ်တရားတွေနဲ့အပြင်းကနော်တော့တတိနဲ့ပေါ့နော်အဲ့လိုရှင်ပြီးတဲ့အခါကျအားလုံးညီညွတ်နဲ့ကျွန်တော်တို့ရှိစေချင်ပါတယ်။တော့နားလည်မှုရှိစေနဲ့အားလုံးပူးပေါင်းပြီးတော့ပါဝင်ပြီးတော့ဟိုဆောင်ကြဖို့တူပါလိမ့်မယ်လို့ကျွန်တော်မြင်တယ
်။ဒီအရေးပေါ်စီမံခန့်ခွဲမှုကင်တွယ်ရေးမှာပဋိပက္ခတွေကိုကင်တွယ်ဖြည့်ဆည်းရေးအတွက်အပြင်တဘာဝပတ်ဝန်းကျင်ထိခိုက်မှုကူညီကယ်ဆယ်ရေးလုပ်ငန်းကိစ္စတွေအတွက်ပါဆွေးနွေးခဲ့တာတွေရှိတယ်လို့တက်ရောက်ခဲ့သူတွေကပြောပါတယ်။အရေးပေါ်ကာလစီမံခန့်ခွဲရေးဗဟိုကော်မတီအဖွဲ့မှပြည်ထောင်ရေးကအဓိကပါဝင်သွားမှာဖြစ်ပြီးကာကွယ်ရေးနဲ့နယ်စပ်လုံခြုံရေးဝန်ကြီးဌာနတွေကပါပါဝင်သွားမှာဖြစ်ပါတယ်။အတွင်ရေးမှူးကတော့မြန်မာနိုင်ငံရဲချုပ်ကတာဝန်ယူဆောင်ရွက်သွားမှာဖြစ်ပါတယ်ရှင်။
ပြည်ထောင်စုအမေရိကရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာသတင်းတွေကနေအိန္ဒိယချင်းထိုင်းနိုင်ငံရဲ့အခြေအနေကိုလည်းကြည့်ရအောင်ပါဆိုရင်ပူပန်မှုတွေကြားကပဲထိုင်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေသစ်ပေါ်လူထုဆန္ဒခံယူပွဲတရက်တနင်္ဂနွေနေ့မှာကျင်းပဖို့ထိုင်းအစိုးရကစီစဉ်နေပါတယ်ဆန္ဒခံယူပွဲနဲ့ပတ်သက်လို့သဘောထားတွေထုတ်ဖော်ဖို့စည်းရုံးလှုံ့ဆော်ကြတဲ့လူတချို့ကိုလည်းအာဏာပိုင်တွေကဖမ်းဆီးနေတာရှိပါတယ် Writers သတင်းဆောင်မကိုရှားဖောင်ကပြောပြမှာပါ
ထိုင်းနိုင်ငံမှာစစ်အစိုးရရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပေါ်လူထုဆန္ဒခံယူပွဲမကျင်းပခင်မှာပဲတက်ကြွအလှူရှားသူတချို့ကိုထိုင်းစစ်အစိုးရကဖမ်းဆီးဟန်တာမှုတွေလှုပ်ဆောင်လာနေတာဖြစ်ပါတယ်။အရှိတောင်အာရှကဒုတိယစီးပွားရေးအင်အားကြီးတဲ့ထိုင်းနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီကြုံခဲ့ရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေအဆုံးသတ်စေဖို့မျှော်လင့်ချက်နဲ့နိုင်ငံရေးစနစ်တစ်ခုလုံးကိုပြောင်းလဲမဲ့လူထုဆန္ဒခံယူပွဲဟာ2014ခုနှစ်မေလစစ်အာဏာသိမ်းမှုနောက်ပိုင်းတိုင်းပြည်အာဏာကိုထိန်းချုပ်ထားတဲ့အစိုးရအတွေ့အရေးကြီးတဲ့ခြေလှမ်းတရလည်းဖြစ်ပါတယ်။ဒါကြောင့်လဲလူထုဆန္ဒခံယူပွဲမတိုင်ခင်မှာပဲကန့်ကွက်မဲပေးဖို့လှုပ်ဆော်ခဲ့ကြသူတချို့အပါအဝင်နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။ထိုင်းနိုင်ငံချူလာလကွန်တက်ကသူလူထုဆက်ဆံရေးဌာနကတွဲဖက်ပါမောက်ကဖီရုံရောင်ရမဆုကတော့ဆန္ဒခံယူပွဲဟာအကြောက်တရားအောက်မှာကျင်းပရမယ့်အခြေအနေမှာရှိနေတယ်လို့ပြောပါတယ
်။ဟုတ်တယ်ငါကလည်းမြေခွန်ခောက်ခုပဲလား7คน
အခုဆိုရင်ကန့်ကွက်ဖို့လုံဆော်တဲ့အတွက်လူ9ဦးအဖမ်းခံထားရပါတယ်။ဒါကတင်မာမှုတွေကြောက်လန့်မှုတွေဖန်တီးတယ်လို့ဖြစ်နေပါတယ်။ဒါကြောင့်မို့မီဒီယာတွေမှာလည်းသတင်းအချက်အလက်တွေတိတ်မတွေ့ရတာပါ
။ကြောင်သာတက်ကြွလှုပ်ရှားသူတွေနဲ့ဖွဲ့စည်းထားတဲ့ဒီမိုကရေစီရေးလှုပ်ရှားမှုအသေးအဖွဲ့ကရာစီမန်ရုံကတော့ကန့်ကွက်ဖို့တိုက်တွန်းနေသူပ
ါ။စစ်တပ်ရဲ့အုပ်ချုပ်မှုကိုဖယ်ရှားဖို့ကျွန်တော်ကတော့ကန့်ကွက်မယ်ပေးမှာပါ
။စစ်တပ်ကတော့ဘရင်ကိုတစ္ဆာခံသူတွေနဲ့စစ်တပ်ကိုစိန်ခေါ်ခဲ့တဲ့ထိုင်းဝန်ကြီးချုပ်ဟောင်းထဆင်းရှင်နဝတ်နဲ့အပေါင်းပါတွေကြောင့်နှစ်ပေါင်းများစွာဖျို့ဖျဲဖြစ်ခဲ့တဲ့တိုင်းပြည်မှာနိုင်ငံရေးတည်ငြိမ်မှုရအောင်အခြေခံဥပဒေသစ်ကိုအမှတ်ခံထားပြီး2019မှာအထွေထွေရွေးကောက်ပွဲတွေအောင်မြင်မြင်ကျင်းပနိုင်အောင်လမ်းဖွင့်ပေးနိုင်လိမ့်မယ်လို့ဆိုပါရယ်ဝေဖန်သူတွေကတော့ဖွဲ့စည်းပုံအသစ်ဟာစစ်တပ်ကိုလုတ်ပိုင်ခွင့်ပိုပေးထားတယ်လို့ဆိုပေမဲ့အခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မတီအနေနဲ့စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုမရှိဘူးလို့ကော်မတီပြောခွင့်ရနော်ရချစ်စင်ဟန်နီကပြောပါရယ်
I've been appointed by them.
ကျွန်တော်တို့ကခန့်လိုက်ပြီမဲ့ဖွဲ့စည်းပုံနဲ့ပတ်သက်လို့တခါမှကျွန်တော်ကိုခေါ်ပြီးပြောတာဆိုတာဆက်သွယ်တာမျိုးမရှိခဲ့ပါဘူ
း။ထိုင်းဝန်ကြီးချုပ်ဟောင်းတွေဖြစ်ခဲ့ဘူးကြတဲ့အပိစေဝီချာချီဝါနဲ့ရင်လက်ရှင်နဝတ်တို့နှစ်ဦးစလုံးကတော့ပြီးခဲ့တဲ့တပတ်ကလည်းအခြေခံဥပဒေမူကြမ်းကိုပယ်ချခဲ့ကြပါဗျ။ဒီမူကြမ်းဟာတိုင်းပြည်ကိုအထောက်အကူပေးမှာမဟုတ်ဘူးလို့ဒီမိုကရက်ပါတီခေါင်းဆောင်အပိစေဝီချာချီဝါကပြောပါဗျ
။ผมสนับสนุนการปราบโกง
အဂလီလိုက်စားမှုတိုက်ဖျက်ရေးကိုကျွန်တော်ထောက်ခံပါတယ်။ဒါပေမဲ့လည်းအခုဖွဲ့စည်းပုံမှာပါတဲ့အချက်တွေကအကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးမှာအားနည်းစေပါတယ်
။ဖွဲ့စည်းပုံတည်ဟာလူမှုရဲ့လွတ်လပ်ခွင့်တွေကိုထိပါစေလို့ဘျူရိုကရေစီအုပ်ချုပ်ရေးကြီးထွားအောင်အားပေးတယ်လို့လည်းဝန်ကြီးချုပ်ဟောင်းအဖြစ်စစ်ကပြောပါတယ်။အာနာသိန်းစစ်ကောင်းဆောင်ဟောင်းဝန်ကြီးချုပ်ပရယုတ်ချာဟိုချန်ကတော့ဆန္ဒခံယူပွဲရက်လက်တွေဘလို့ပဲထွက်လာလာ2019မှာရွေးကောက်ပွဲကျင်းပမှာဖြစ်တယ်လို့လည်းပြောဆိုထားတာပါ။ရက်တက်ဖွဲ့ဝင်3000လောက်ချထားမဲ့တနင်္ဂနွေနေ့ထိုင်းနိုင်ငံရဲ့လူမှုဆန္ဒခံယူပွဲဟာအခြေခံဥပဒေသစ်အတွက်ဒါမကအာနာသိန်းခဲ့တဲ့စစ်ဗိုလ်ချုပ်တွေပေါ်လူမှုရဲ့သဘောထားကိုသိနိုင်မဲ့ဆန်းသတ်မှုကြီးတစ်ခုလည်းဖြစ်လာနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နိုင်ွယ်ရှိပါပြီ VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိလက်ရှိထိုးလွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 933လိုင်းနိုမီတာ40 kHz 0433လိုင်းနိုမီတာ50 kHz 5999နဲ့လိုင်းလတ်190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ရီဝက်အတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍတင်ဆက်တဲ့အခါမှာတော့
ကလာဝမ်ဖြစ်ရတဲ့အကြောင်းကတော့ဒီဘက်တီးရီးယားတစ်မျိုးပေါ့ဖေဗရီယိုကိုလာရီလို့ခေါ်တဲ့အဲ့ဒါတွေကဘိုးရာသီမှာဝင်နေဟိုမြေကြီးကြီးကြီးလာတာပေါ့မြေကြီးရှန်လာတဲ့အခါမှာတောက်ရီကန်နေတဲ့ဟိုဝင်နေတောက်ရီကန်နေ
ဦးဆက်မြန်ဝမ်ယောကန်နဲ့ပတ်သက်ပြီးနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့နာနေခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ရအောင်ပါဒေါ်လာလာတန်ကပို့ချပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
a fish out of water
ဖြစ်ပါတယ်စာလုံးပေါင်းက a ကတခုဒီနေရာမှာတကောင် f i s h fish ကတော့ငါ o u t out adverb ကရိယာဝိသေသနကို o f of preposition ဝိပနဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပဲရပြီး w aWater water ကတော့တော်ရရှိများတည်ပြီးဖြစ်တဲ့အတိုင်းရေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်နေငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာတော်ရရှိများစဉ်းစားပဲကြည့်နိုင်ပါလေ idiom တဘောကလည်းဒီတိုင်းပါပဲလူတဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲနေတယ်အနေပြတ်နေတယ်နေနေကြနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် I felt like a fish out of water at our boss's party There were a lot of rich people there and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရထိုင်ရခက်လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့တန်မှန်လူတူးပါပဲဗျာလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနေရထိုင်ရခက်နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
a fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်ပို့ချတဲ့ American Indian သုံးအင်္ဂလိပ်သင်ငန်းစာပဲဖြစ်ပါတယ်မနေ့ပြန်ည VOA တိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ
အရင်စစ်အစိုးရအဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေကမြန်မာနိုင်ငံကိုပြောင်းကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးမျိုးနဲ့ကြုံနေကြရပါတယ်ဒီပေါက်ရောက်ဒီမိုကရေစီရဲ့လှုပ်ရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်အသစ်ထူထောင်နေတဲ့အခြေမျိုးမှာတတော်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလားဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12923812999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်ပြီးအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မန မဖြန် VOA ဒိုင်းလေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ကျန်းမာရေးကဏ္ဍပဲဖြစ်ပါတယ်မိုးရင်းမှာဖြစ်လေရှိတဲ့ကာလဝန်ယောကကြိုတင်ကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်ပြည်မျိုးဝန်းကျင်မှာကာလဝန်ခေါ်ကူးဆက်မြန်ပြင်းထန်ဝမ်းပြည့်ဝမ်းလျှော်ယောဂမကြခင်ကဖြစ်ပွားခဲ့ပြီးတည်ဆုံးမှုရှိခဲ့တာကြောင့်အခြားဒေသတွေမှာပါကြိုတင်ကာကွယ်မှုတွေလှုပ်တင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာ
ပါ Okay ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့အခုလိုဒီမိုးရွာသီရောက်လာပြီဆိုလို့ရှိရင်ဒီဝမ်းပြဲဝမ်းလျှော်ယောဂါတွေဖြစ်တတ်တာပါဆရာเนาะအခုတော့ဆရာကြီးမကြာခင်ကပြည်မြို့မှာဒီကာလဝမ်းယောဂါနောက်တစ်မျိုးဒီကူးဆက်မြန်ပြင်းထန်တဲ့ဝမ်းပြဲဝမ်းလျှော်ယောဂါဖြစ်လိုက်တဲ့အတွက်ဒီဆုံးမတချို့ရှိတယ်လို့ကြားပါတယ်ဆရာအဲ့ဒါကြောင့်မလို့အခုလိုဒီမိုးရွာသီမှာပေါ့နော်ဒီဝမ်းပြဲဝမ်းလျှော်ယောဂါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုသတိထားသင့်တယ်ဆိုတော့ဆက်ပြီးတော့ပြောပြပေးပါလားဆရာကြီ
းဒီကအများကြီးကတော့ဝမ်းပြဲဝမ်းလျှော်ပေါ့ဗျာအထက်လောင်အောက်ရှုပ်လဲပြောကြတာပေါ့ပေါ်ကအနယ်အောက်ကဝမ်းသွားတယ်ပေါ့အခုတော့ထူးခြားခြားဒီနှစ်မှာဟိုပြည်မှာဆရာပြောသလိုပေါ့ဒီကူးဆက်မြန်ပြင်းထန်ဝမ်းပြဲဝမ်းလျှော်ဆိုပြီးတော့သုံးတယ်ဘာဖြစ်လို့ဆိုတော့သိပ်မကြခင်ကမှကူးဆက်မြန်ပြင်းထန်အဆုတ်ရောင်ကောက်ွယ်စေးကျွန်တော်ထူတာပေါ့အဲ့ဒီစကလုံးကိုလူကြီးကကူးဆက်လက်မြန်နဲ့ပြင်းနဲ့ပြင်းထန်နဲ့ဆိုတော့ကြောက်တယ်ပေါ့အခုလည်းဒီလိုပဲကာလာဝမ်းလို့ပြောလို့ရှိရင်အမှတ်တမ်းနဲ့မိနေမှာဆိုတော့ကူးဆက်မြန်ပြင်းထန်ဝမ်းပြဲဝမ်းလျှော်ဆိုပြီးစသုံးလိုက်တာတကယ်တော့ကျွန်တော်ကာလာဝမ်းကိုပြောတာပါပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာလဝမ်းယောဂါကဘာကြောင့်အထူးကဖြစ်ရလဲဆရာကြီ
းကာလဝမ်းဖြစ်ရတဲ့အကြောင်းကတော့ဒီ bacteria တစ်မျိုးပေါ့ Vibrio cholerae လို့ခေါ်တဲ့အဲ့ဒါတွေကခုနကဒီမိုးပေါ်ရသေးမှာမဟုတ်ဘူးနဲ့ဟိုမြေကြီးကြီးလာတာပေါ့မြေကြီးရှန်လာတဲ့ခါမှာတောက်ရီကန်တွေကိုဝင်နေအဲတောက်ရီကန်ထဲမှာကာလဝမ်းဖြစ်တဲ့လူတယောက်ကဝစ်လျော်မယ်ရေတုရဲ့ဝစ်စားရေးစိတ်နဲ့အဲ့ဆက်မှာပြန့်ဆန်းသွားတာပေါ့အဲ့ဒီကနေအဲ့ရေကိုတောက်ရင်တတရွာလုံးကာလဝမ်းယောဂါတွေဖြစ်နိုင်တာပေါ့နော်အခုတိရသလားပြည်မှာကရက်ွက်ခုနကခုနှစ်ရက်ွက်ပြင်းထန်တယ်နောက်ကမြို့တွေပါလေအဲတခြားမြို့တွေပေါ့ကျွန်တော်တို့ပေါင်းတယ်လို့အောင်လန်အထိပေါ့မကွေးပေါ့အဲ့လိုမြို့တွေကဖြစ်လာတော့အဲ့ဒီရေတဲ့အစားစားတွေကိုဘေးရလဲဆိုမစင်ရခုကတိုက်ရိုက်တော့အောင်သူ့ဝိုက်ပြီးတော့အောင်ဒီစားစစ်အစားစားနဲ့ရေတွေကိုပါလာတာပေါ့ခုနကရေတက်လို့ရေကန်ထဲမှာဖြစ်တာမြို့တွေအဲ့ကာလာမန်ဖြစ်တဲ့လူတစ်ယောက်ကသူ့ရဲ့အသုံးဆောင်တွေသူကအဲတလဟော့ရှင်းတော့ဆေးရုံတင်နေတာမှသူ့ရဲ့ဒီခရင်ကြီးကိုကျွန်တော်ပလတ်စတစ်တွေနဲ့အုပ်ထားအောက်မှာပေါက်ကြီးဖောက်ပြီးတော့ဒီစလုံးကြီးနဲ့ခံထားရတယ်။အဲ့ဒီလောက်တွေကိုသူ့သီးသန့်ခရင်နဲ့ကျွန်တော်ထားရတယ်။အဲ့တော့သူ့ကိုပြုတ်စုတဲ့လူရတဲ့ကာတကယ်ကိုလက်ကိုဆေးရတယ်။ကျွန်တော်တို့ဒီဆက်ပြားတွေနဲ့ဆေးရတယ်ပေါ့နော်။အဲ့တော့နောင်လူတွေကိုမကူပါဘူး။ကျွန်တော်ဒီအဝတ်စားတွေဒီကင်တွေထားတဲ့မစင်ကင်တွေထားတဲ့လက်တွေကိုသူရှာဆက်ပြားနဲ့ဆေးပြီးတော့ကျွန်တော်ပို့တဲ့ဆေးတွေအောင်တန်းရမှုရှိတယ်။အဲ့တော့အများစုဖြစ်ကြတာကတော့ဒီအစားအစာတွေထဲမှာမကျက်တကျက်ချက်ထားတဲ့ပင်လယ်စာတွေနောက်ကကပတ်ဝန်းကျင်မတန့်ရှင်းကိုရေခုနပြောလို့ကအိမ်သားတွေမတန့်ရှင်းဘူးရေအိမ်သားတွေရေရှမ်းနေအဲတော့တကူကတော့လူတွေကပ်သိပ်ပြီးနေတာပေါ့ဆင်းရဲမွဲတွေတော့ကပ်သိပ်ပြီးနေကြတာအဲတော့အဲ့ဒီလိုမျိုးနေရာတွေကလည်းကျွန်တော်ဖြစ်တာပဲ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂဖြစ်လာပြီဆိုရင်ယောဂကိုတီးဖို့အတွက်ယောဂလက္ခဏာတွေရောဘယ်လိုနေထားရရှိလဲဆရာကြီး
အဲတော့အဓိကကကျွန်တော်ပြောသလိုပဲ fevery cholerae ဆိုတဲ့ bacteria ပိုးသူကအစိတ်ထုတ်တယ်ဗျာအစိတ်ထုတ်တော့ဦးသိမ်းမှာကတ်နေတယ်တွေ့နေတယ်ဆိုတော့မစင်မဖြစ်တော့ဘူးအဲ့တော့အဲ့ဒီကုံလုံးကဘယ်လိုလဲဆိုရင်ဝမ်းနေရာအရေးတွေဖြစ်ပြီးတော့စံစည်းရည်လိုပဲတလဟောဒီဘုံနဲ့တောင်းလိုက်တယ်လို့တလဟောကိုထွက်တာနိုင်ပိုင်းကိမှာကိုဂါလန်နဲ့ခြေပြီးတော့ကိုခန္ဓာကဒီအရေးတွေဝမ်းမဖြစ်တဲ့အရေးတွေဖြစ်သွားတယ်ဒီအရေးတွေကငညင်းနဲ့နည်းနည်းရတယ်ငညင်းနဲ့လေးပေါ့နော်အဲ့လိုကတနေကုံဆိုတချို့ဆိုရင်3ဂါလန်4ဂါလန်လောက်သွားတဲ့ခလေးတွေလူများတွေတော့ရှိတယ်တနေဆိုလို့ရှိရင်10လီတာဆိုတာကအနည်းဆုံးဒီကတော့ရေစံပလင်း10ပလင်းလောက်ကိုဝမ်းနေရာပြတ်တာဟုတ်အဲ့တော့ဒီလောက်မြန်မြန်ဆန်ဆန်ကြီးနိုင်ပိုင်းတွင်းမှာဝမ်းပြတော့ရေတက်တွေခန်းချောက်တာပေါ့အဲ့တော့ရေတက်ခန်းချောက်တဲ့တွေရေတက်နဲ့အတူအီလက်ထရိုလိုက်လို့ခေါ်တဲ့ဆိုဒီယမ်နဲ့ပိုတက်ဆီယမ်နဲ့ကလိုရိုက်တွေဟိုက်ဒရိုဘိုင်ဘိုင်ကာဗွန်နိတ်ဓာတ်တွေအဲ့ဒီပတ်တွေအကုန်လုံးပါသွားတာပေါ့မညီမညာဖြစ်ကုန်အဲ့ဒီအတွက်ကြောင့်လူနာဟာရေခန်းချောက်ရင်မြေတွင်းနေဟုတ်ပဲနဲ့ချက်ချင်းပဲဖြစ်လာတာလက်ဖြားချီပြားကြီးလိုက်ပေးကြီးတွေတွန်းတယ်ပေးကြီးပြားတွေကအေးဆက်ပြီးတော့ဘာခေါ်လဲဆိုရင် elasticity ဆိုလို့ခေါ်တယ်စိတ်ရလို့ရှိရင်ကပြန်မတက်တော့အပြံပြံမရတော့လက်လေးကိုလက်ရေပြားကိုဆွဲဆန့်ပြီးတော့စိတ်ကြည့်တော့ထောင်ရကလေးကြံခဲ့တယ်အဲ့တော့ခြေပြားတစ်ခါအေးတယ်ပြားနဲ့နောက်ဆုံးအရန်ကိုကျွန်တော်အလင်းမြန်မကုတ်ရင်အသက်ရှူတွေမြန်လာတယ်နှလုံးခုန်တွေမြန်လာပြီးတော့သတိလည်ပြီးတော့သိရပါဘော
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီတခြားအစာအစိတ်တက်တဲ့ယောဂါနယ်ကိုဆရာကြီးဘယ်လိုခွဲလို့ရလဲ
မှန်တယ်တချို့နေရာတွေမှာလည်းအခုအစာအစိတ်တက်နေဆိုတဲ့ဖြစ်ပျက်တွေဖြစ်နေတဲ့ဒီဟိန်နဲ့ပေါ့ဆိုတော့အလူမာတွေးရဲ့ချွေးတဲ့အစာစာကိုစားလိုက်တယ်သူတွေချက်ချင်းပဲအော့အန်တယ်မူးဝေတယ်စိတ်ုံတင်ရတယ်ဝမ်းပြတ်တယ်ဝမ်းလျှော်တာတော့ရှိတယ်ဒါပေမဲ့လည်းအများဆုံးဖြစ်တာကအော့အန်တာပေါ့နော်သူကတော့အစာအစိတ်တင်တာတော့ခုန
ကူးဆက်မြန်ပြင်းထန်ကာလာဝမ်းလောက်တော့ကျွန်တော်မဆိုးဘူးပေါ့ကာလာဝမ်းယောဂာနဲ့ကွဲပြားတာကခုနပြောလို့မဆိုတော့နိုင်ပိုင်းတွင်းတလဟောဝမ်းသွားလာအောင်မဖြစ်ဘူးသူကဒီခုနကတည့်ရတည့်ရနဲ့သူကသူပြန်ကောင်းသွားတတ်တယ်သူတို့စောင့်ကြည့်လိုက်တာနဲ့လိုအပ်လို့ရှိရင်တစားရီလေးတက်လိုက်တာနဲ့ကောင်းသွားတယ်ရှိတယ်ခုနကာလန်ဝမ်းကြတော့ဒီပိုးတွေကိုပြန်ပြီးတော့ခုနရေကြီးရေရှမ်းတဲ့ကိစ္စမျိုးတွေကလည်းတလဟောဖြစ်တာအဲ့တော့မြန်မြန်ထိန်းချုပ်ဖို့လိုတာပေါ့တကယ်လို့မြန်မြန်မထိန်းချုပ်ရင်ချက်ချင်းပဲကျွန်တော်ကလူတွေအများကြီးပြန်ပြီးတော့အသေးပေါက်တွေများသွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့ခါကျတော့ဒီယောဂါကိုကာဝယ်ဖို့အတွက်ဆိုရင်အဓိကဘာတွေလုပ်ဖို့လိုလဲဆရာ
အခုနပြောသလိုပေါ့လေဒီလူနာရဲ့အယခင်းတွေပစိုးတွေထမိန်တွေဒါတွေအကုန်လုံးကိုကျွန်တော်ကကင်တွယ်နေတဲ့လူတွေကိုပြုတ်ပြောရှွာတာပေါ့ပေါင်းတင်ပြရတာပေါ့နော်နောက်ကပိုးသက်ဆီတွေကိုကျွန်တော်တို့ဒီရေကန်တွေရေထွင်းတွေမှာအခုဆိုလို့ရှိရင်ကျွန်တော်ကလိုရင်းတွေလိုက်ခတ်တယ်လို့ပြောနေကြတယ်အဲ့ဒီအရေးကကျွန်တော်ပိုးသက်ဆီနဲ့ခတ်တယ်။နောက်ကဒီတောက်ရည်ကိုကျွန်တော်ကအများဆုံးကတော့ကြိုချက်သွားပါမှာပေါ့လေ။ကျွန်တော်အိမ်သားတွေမှာလည်းကလိုရင်းတွေဖြူရတာပေါ့နော်။နောက်ကအစာအစာတွေကိုမကန့်ငယ်မှာလက်ကိုသေချာဆေးရမယ်။အဲပြီးတော့အိမ်သားထွက်လို့ရှိရင်လက်ကိုဆက်ပြန်နဲ့ဆင်အောင်ဆေးရမယ်ပေါ့နော်။ပိုးပြီးထိထိရောက်ကကလူနာနဲ့ထိတွေ့ထားတဲ့လူတွေအကုန်လုံးကိုမသွားမလားအိမ်မှာပဲနေပြီးတော့သူတို့ရဲ့ဝယ်စားပစ္စည်းပစ္စည်းအကုန်လုံးကိုကျွန်တော်ပြုတ်လျှော်သူတို့ကိုကျွန်တော်ပညာပေးရမှာပေါ့။သူကလည်းနောက်လူတွေမကူအောင်ပေါ့နော
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ရောဒီကုသမှုအပိုင်းနေတယ်
။ကတော့ကလန်ဝမ်းယောဂါကအရင်ကရေတက်တဲ့ခန်း၆ကုံတော့သေးပြောက်နှုတ်ကမကုခဲထားရင်60ရာခိုင်နှုန်းဆိုတော့တရားမှာ60လောက်ပေးနိုင်တယ်ပေါ့တကယ်ကုတာတော့မှကျွန်တော်က500ခိုင်နှုန်းလောက်ကဖိတ်ဆင်ရှိနိုင်သေးတယ်ပေါ့နော်အဲ့တော့ကျွန်တော်ကဒီလူတွေကိုတက်စားတဲ့ပြေဝအောင်ပြေးရမှာ၄အလက်ထရိုလိုက်တွေအစားသွင်းရတာတွေနောက်ပိုးသက်စီတွေပြေးရတာတွေပါပါတယ
်ဟုတ်ကဲ့ဆရာဒီအခုပြည်မြို့မှာဖြစ်တယ်လို့ပြောဆရာနော်တခြားမြို့တွေမှာဖြစ်ပွားလာဖို့ဒီစိုးရိမ်ရတဲ့အနေအထားရှိလားဆရာ
ပြည်မှာဆိုရင်ကျွန်တော်မြို့6မြို့ဖြစ်သွားတာလေနော်အဲ့တော့အဲ့ဒါကိုတော့ရောစရောသူတို့ထိန်းချုပ်နိုင်ပြီပေါ့နော်အဲ့တော့ကြံတဲ့မျိုးတွေမှာမထိဖြစ်နိုင်ဘူးဆိုတော့ပြောနိုင်ဘူးအဲ့တော့ကြံတဲ့နေရာမှာလည်းကျွန်တော်အသိစိတ်တက်ရှိရမယ်ဒီလူကခရီးသွားမယ်ရွှေပြောင်းနေရမယ်ဒီမှာရှိတာပိုးမသိသေးဘူးဆိုတော့နောက်လူကိုကူနိုင်တာပေါ့နော်တခါလဲအခုမန္တလေးမှာမြေကြီးကြီးနေပြီဒီမှာကာလာဝမ်းယောဂဖြစ်မလာနိုင်ဘူးဘယ်လိုတော့နိုင်ဘူးအဲ့တော့ကြိုတင်ပြီးတော့ကျွန်တော်ကောက်ဝဲမှုကပါလဲဆိုလို့ရှိရင်အစားအသောက်တွေအကုန်လုံးကိုချက်အောင်ပြုထားမယ်ဆူဆူပူပူစားမယ်ရေကိုကြိုချက်တောက်မယ်ပေါ့နော်အားလုံးကိုပိုးတက်ပြေးစားဖြစ်အောင်လူတိုင်းလူတိုင်းနဲ့တကူရေးတန်ရှင်းရေးပေါ့နော်။နောက်အိမ်တွေပြုတ်သိမ့်နေတယ်။အဲ့ဒီလိုလူမျိုးကိုကျွန်တော်အများဆုံးပညာပေးရမှာပေါ့နော်။ရေလုံးအိမ်သားစောက်တာတာအစပေါ့နော်။ဒီမှာပါတယ
်။ Okay ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေကဏ္ဍကိုနားဆင်ကြရပြီးခုတော့ PNI 1တော်သားတွေတင်ဆက်မဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မိုင်လာတပ်ဖွဲ့နဲ့ UWSA တပ်ဖွဲ့တို့ရဲ့အစစ်မြေကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့ပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။မဲမတမာမှုလုပ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကန့်ကွက်ခံထားရတဲ့ရခိုင်မျိုးသားပါတီကကိုယ်စားလှယ်နှစ်ဦးကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအနိုင်ပေးလိုက်တယ်ဆိုတာနဲ့မဇယံတရင်သားလက်နက်ကန်အဖွဲ့စည်းတွေရဲ့ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်အရအမျိုးသားပြည်နယ်ဖွဲ့စည်းရေးနဲ့ပတ်သက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။ကျွန်မကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။တရင်သားလက်နက်ကန်အဖွဲ့ဖြစ်တဲ့အထူးဒေသလေးမိုင်းလာတပ်ဖွဲ့နဲ့အထူးဒေသနှင့်ဝတပ်ဖွဲ့တို့ရဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တပ်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကတွေ့ဆုံမှုမှာ၎င်းတို့ထိန်းချုပ်နေမည်ဟာပြည်ထောင်စုကနေဘယ်တော့မှခွဲမထွက်တဲ့ကိစ္စအပါအဝင် UWSA ဝတပ်ဖွဲ့ထိန်းချုပ်နေမည်ကိုနေပြည်တော်တိုက်ရိုက်လက်အောက်ခံဝပြည်နယ်ထူထောင်နိုင်ရေးမြေယာစီမံခန့်ခွဲရေးနဲ့ဒေသဆိုင်ရာစီးပွားရေးလုပ်ငန်းအကြောင်းတွေဆွေးနွေးခဲ့တယ်လို့ခရီးစဉ်မှာပါဝင်တဲ့ဝအရာရှိတဦးကပြောပါတယ်ဝါနဲ့မိုင်းလာတပ်ဖွဲ့တို့အနေနဲ့27ရာစုပင်လုံညီလာခံနဲ့နိုင်ငံရေးမူပေါင်းဆွေးနွေးမှုမှာပါဝင်သွားဖို့ရှိတယ်လို့အငိမ့်စားဒုတိယဗိုလ်ချုပ်ကြီးဦးခင်စောဦးကနေသတင်းထောက်တွေနဲ့တွေ့ဆုံစဉ်ပြောကြားသွားပါတယ်ဒီတွေ့ဆုံမှုမှာမိုင်းလာတပ်ဖွဲ့ကိုဥက္ကဋ္ဌဖြစ်သူဦးဆိုင်လင်းကဦးဆောင်ပြီးဝါတပ်ဖွဲ့ကတော့ဒုတိယအထွေထွေတွင်ရင်မူဦးပေါ့ယူကြီးခေါင်းဆောင်ကိုယ်စားလှယ်တို့ကနေဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံခဲ့ပါတယ်
2015ခုနှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုလုပ်တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ကန့်ကွက်ခြင်းခံထားရတဲ့ရခိုင်မျိုးသားပါတီကကိုစိလဲနှူးကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအနိုင်ရရှိခဲ့တယ်လို့ဆုံးဖြတ်ပေးလိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုဇူလိုင်လ29ရက်နေ့ကနိုင်ငံပိုင်ကျေးမုံတင်းစာမှာကန့်ကွက်လျှောက်ထားမှုကိုစိတ်နဲ့တကွပယ်တဲ့စီရင်ချက်အမိန့်ကိုဖော်ပြခဲ့ပါတယ်။ရခိုင်မျိုးသားပါတီကရန်ပြဲမြို့နယ်ပြည်သူ့လူတော်ကိုဆက်လက်ဦးကျော်ရွှေနဲ့မင်းပြားမြို့နယ်ပြည်သူ့လူတော်ကိုဆက်လက်ဦးစစ်နိုင်ကိုကြံ့ခိုင်ရေးပါတီကိုဆက်လက်တွေ့ဖြစ်ကြတဲ့ဦးကျော်ခင်နဲ့တခင်ချိုတို့ကရွေးကောက်ပွဲမှာမင်းမတမာမှုလုပ်တယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ထံကန့်ကွက်ခဲ့ကြတာပါ။ရွေးကောက်ပွဲပြီးကန့်ကွက်လွှာတွေကိုကော်မရှင်ကစစ်ဆေးခဲ့ရမှာဇူလိုင်လ29ရက်နေ့အထိအမှု23ခုကိုစီရင်ချက်ချမှတ်နိုင်ခဲ့ပြီးနောက်ထပ်စစ်ဆေးဖို့22မှုကြာနေသေးပါတယ်။
ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းလူငယ်များညီလာခံမှာမွန်းလူငယ်ကိုစားပြုစာတမ်းဖြစ်တဲ့လက်ရှိမြန်မာနိုင်ငံနဲ့အနာဂတ်ငြိမ်းချမ်းတဲ့ Federal ပြည်ထောင်စုစီတို့ဆိုတဲ့ခေါင်းစဉ်နဲ့ Moon Youth Forum MYF ကမင်းတော်ပနအောင်ကဖတ်ကြားခဲ့ပါတယ်။ဒီစာတမ်းမှာငြိမ်းချမ်းတဲ့လူနေမှုဘဝနဲ့အတူရှင်တွဲနေထိုင်လိုတဲ့အမြင်တွေအနာဂတ် Federal ပြည်ထောင်စုအတွက်လိုအပ်ချက်တွေဦးစားပေးဆောင်ရွက်သင့်တဲ့အချက်တွေပါဝင်နေပါတယ်။ငားရတကျင်းပခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များညီလာခံကိုပထမဆုံးအကြိမ်ကျင်းပခဲ့ပြီးမြန်မာနိုင်ငံတဝန်းရှိတိုင်းရင်းသားလူငယ်900နီးပါးတက်ရောက်ကစာတမ်း21စောင်ဖတ်ကြားခဲ့ပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်ရှတူးစုကျေးရွာအနီးကချင်လူလတ်ရေးတပ်မတော် KIA နဲ့မြန်မာဆိုရတပ်မတော်တို့အကြစီရေးတင်းမာမှုတွေကြောင့်ဒေသခံအယောက်900ကျော်ထွက်ပြေးသိမ်းရှောင်နေရပါတယ်။အစိုးရစစ်တပ်ဘက်ကရှတူးစုကျေးရွာအနီးကကလတ်ကြာချောင်းဆုံရှရက်ချောင်းစတဲ့ဒေသတွေမှာထိုးစစ်ဆင်မှုတွေပြုလုပ်နေတာကြောင့်အနီးအနားရှိဆွေမော်တွေမှာအလုလုနေတဲ့ရှေမော်လုတ်တအယောက်900ကနေဖျားချောင်းတွေမှာလာရောက်သိမ်းရှောင်နေကြရတယ်လို့ဒေသခံဦးထွေအောင်ကပြောပါတယ်။ဇူလိုင်လ31ရက်နေ့ကလေးကထွက်ပြေးလာကြတာဖြစ်ပြီးစစ်ရှောင်ဒုက္ခတွေများအတွေ့အစားအသောက်ပြည်တနာအခက်ခဲတွေရှိနေတယ်လို့ဦးထွေအောင်ကပြောပါတယ်။
မြန်မာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA ကြားကချင်ပြည်နယ်တောင်ပိုင်းမန်စီမြို့နယ်မှာဇူလိုင်လကုန်ပိုင်းကတိုက်ပွဲငယ်ဖြစ်ပွားခဲ့ပါတယ်။အစိုးရတပ်ခမာယ319တပ်က KNA တရင်စနစ်တပ်ဖွဲ့များရှိရာမကြီးကုန်းကကြီးတန်းခက်ဘက်ကိုဝင်ရောက်လာလို့ KNA တပ်လုံးချုပ်ရေးမိုင်းမိတဲ့နောက်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့ KNA သတင်းနဲ့ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ဇူလိုင်လ28ရက်ကနေတင်းမာမှုတွေရှိခဲ့ပြီးရှမ်းပြည်နယ်မြောက်ပိုင်းကင်အတမဟာ6တရင်နှစ်နယ်မြေတာမူးညဲဒေသဘက်မှာလည်းအစိုးရတပ်နဲ့ကင်အတကြားတိုက်ပွဲဖြစ်ပွားခဲ့ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်မိုင်ချန်ရံမှာကျင်းပခဲ့တဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်သီးအစည်းအဝေးမှာဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခြေခံမူတွေကိုဆွေးနွေးခဲ့ပြီးတော့ပြည်ထောင်စုအမျိုးသားပြည်နယ်များနဲ့ဖွဲ့စည်းဖို့ဘုံသဘောတူညီချက်ချမှတ်ခဲ့ကြပါတယ်။အမျိုးသားပြည်နယ်များသတ်မှတ်ချက်ကိစ္စနဲ့ပတ်သက်လို့ဘလို့အမြင်ရှိနေပါသလဲဆိုတာကိုအမိကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်
။တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေရဲ့မန်ကြာရန်ထိပ်သီးအစည်းအဝေးကနေဆုံးဖြတ်ခဲ့ကြတဲ့အမျိုးသားပြည်နယ်များသတ်မှတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပို့အမျိုးသားလွတ်မြောက်ရေးဖွဲ့ချုပ် PNL ဥက္ကဋ္ဌခိုမြင့်ထွန်းကအခုလိုပြောပါတယ
်ပြည်ထောင်စုတည်ဆောက်တဲ့အခါမှာပြည်ထောင်စုအဖွဲ့ဝင်ပြည်နယ်တွေမှာဒီအမျိုးသားပြည်နယ်နဲ့အမျိုးသားများပြည်နယ်နဲ့ဒီလိုဖွဲ့စည်းမယ်အဲ့ဒါအခြေခံတော့နိုင်ငံရေး concept ပါနိုင်ငံရေးအယူဆပုံမှာအခြေခံပါကျွန်တော်ပြည်ထောင်စုတည်ဆောက်တဲ့အချိန်မှာကျွန်တော်တို့တိုင်းပြည်မှာသမိုင်းကြောင်းအရတရှိခဲ့တဲ့အမျိုးသားများရဲ့ပြည်နယ်တွေကိုထားရှိမယ်
ပမာတိုင်းဒေသပြည်နယ်များဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့မန်ကြာရန်စီဝေးကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ရဲ့ဥက္ကဋ္ဌရဲဘော်တန်ကဲကအခုလိုပြောပါတယ
်တိုင်းရင်းသားလူမျိုးတိုင်းဆိုတာဗမာလည်းတိုင်းရင်းသားလူမျိုးတမျိုးဖြစ်တယ်အဲ့တော့ဒီဗမာဆိုတဲ့တိုင်းရင်းသားလူမျိုးတွေအတွက်ဟလာပြည်နယ်ဆိုတာမလိုအပ်ဘူးလားဒါမှမဟုတ် unit တစ်ခုမလိုအပ်ဘူးလားဆိုတဲ့စဉ်းစားချက်တွေကငိုသေးกว่าလည်းရှိခဲ့တယ်ဒါပေမဲ့လက်တွေ့အရာဒီဗမာဆိုတဲ့ဟလာကျွန်တော် unit တစ်ခုကိုဘလို့ဖော်ဆောင်မလဲဆိုတဲ့ဇာတ်မှာအခက်အခဲကျွန်တော်တို့ရင်ဆိုင်ရတာဖြစ်တယ်တိုင်းရင်းသားလူမျိုးတိုင်းဟာ unit တစ်ခုစီရပိုင်ငွေရှိတယ်လို့ယူဆမယ်ဆိုရင်ဗမာလူမျိုးကလည်း unit တစ်ခုတည်းပဲရပိုင်ငွေရှိမယ်ဒါပေမဲ့ unit တစ်ခုတည်းပိုတဲ့တခြားတဲ့ပိုတဲ့ဒန်းတူရေးတဲ့ကြော်တဲ့အခွင့်အရေးမျိုးကလည်းမယူသင့်တာအမှန်ပဲ
ဗမာလူမျိုးတွေအနေနဲ့လည်းတခြားတိုင်းဒေသလူမျိုးများနီးတူဒန်းတူခွင့်ရရယူသင့်တယ်လို့ရဲဘော်သံခဲကပဲဆက်ပြောပါတယ
်လူမျိုးစုတိုင်းဟာတိုင်းဒေသတိုင်းဟာဗမာအပါအဝင်အခြားသောတိုင်းဒေသနဲ့အတူဒန်းတူရည်တူပဲရှိသင့်တယ်ဗမာတိုင်းဒေသကလည်းအခြားလူတွေနဲ့အတူဒန်းတူရည်တူရှိရအဲဒီလိုဒန်းတူရည်တူရှိမှုမှာသူများနဲ့ပိုတဲ့အဟာမျိုးမဖြစ်ဖို့လည်းလိုတယ်
ဖက်ဒရယ်ရဲ့အနှစ်သာရပြည်နယ်စုဖွဲ့ခြင်းရဲ့အနှစ်သာရဟာတန်းသူညီသူနဲ့ကိုယ်ပိုင်ပြသန်းခွင့်ကိုတိုင်းသားလူမျိုးသားရရှိဖို့ဟာအရေးကြီးတာဖြစ်တယ်လို့မန်ကျန်ရစီဝေးကိုဆက်ရောက်ခဲ့ကြတဲ့တိုင်းသားခေါင်းဆောင်တွေကနေသုံးသပ်ပြောဆိုနေကြပါတယ်
။ဆက်ပြီးတော့ဇူလိုင်လ28ရက်နေ့ရက်နေ့31ရက်နေ့အထိရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်များညီလာခံမှာရခိုင်အမျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကနေပလဝါလို့ခေါ်တဲ့ရခိုင်ဟစ်ထရစ်ကိုချင်းဝီဒေသတိုင်းထဲကိုပေးလိုက်ရတယ်လို့ပြောဆိုမှုအပေါ်ချင်းတိုင်းသားလူငယ်တွေကကန့်ကွက်လိုက်ကြပါတယ်။ဒီအကြောင်းကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေတင်ဆက်ထားပါတယ်ရှင်။ပလဝါမြို့နယ်ကိုချင်းပြည်နယ်ထဲပေးလိုက်ရတယ်ဆိုတဲ့ဒေါက်တာအင်းမောင်ရဲ့ပြောဆိုမှုဟာ1949တိုင်းပြည်ပြည်ပြိုလွတ်တော်ကအတည်ပြုပြတ်ထန်းခဲ့တဲ့အခြေခံဥပဒေပုံမှန်196နဲ့ဆန့်ကျင်မဲ့ဖြစ်နေတယ်လို့အဲ့ဒီညီလာခံကိုတက်ရောက်လာတဲ့ပလဝါမြို့နယ်ကိုစလေချင်းလုံငယ်ခေါင်းဆောင်ဆလိုက်အောင်ရွှေကပြောပါတယ်
1953မတန်ခင်ကျရင်တို့ရခိုင်ပြည်နယ်လက်ထက်မှာရှိတယ်လို့ပုံစံမျိုးအတိတ်တွေကတက်ရောက်သွားတယ်ဆိုတော့ကျွန်တော်တို့ကတမန်အထောက်အထားရဖို့နော်1950ခေါ်မှာတမျိုးပြည်ပြုလွတ်တော်မှာအတိတ်ကြားချမ်းခဲ့တဲ့ပုံမှန်196မှာကျွန်တော်တို့ကပလဝမြို့ချင်းဦးဒေသတိုင်းမှာရှိရမယ်ဆိုတာသူကဖြစ်စ်ပုံမှာပါလိတာအခုချိန်မှာမကဲကွမ်းနဲ့ကျွန်တော်အဲ့ညီလက်နေစီသူပြောတာကမှန်တယ်ထောက်ကဲနေဆိုတဲ့ပုံစံမျိုးနဲ့ဖြစ်သွားမှာအဲ့ကြောင့်ကျွန်တော်ကအတားကိုကျွန်တော်ကန့်ကွက်ရခြင်းဖြစ်ပါတယ်လို့
ချင်းပြည်နယ်တောင်ဖက်အစွန်ဆုံးဒေသမှာတည်ရှိပြီးရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပလဝမြို့နယ်ဟာရခိုင်တပ်မတော်အေခြေကုပ်ယူထားတဲ့ဒေသတစ်ခုလည်းဖြစ်ပြီးရခိုင်တပ်မတော်ဟာပလဝမြို့နယ်ရဲ့ခြေရွာတွေမှာစီယုံရေးလုပ်တဲ့အချိန်မှာရခိုင်မျိုးသားပါတီဥက္ကဋ္ဌကအဲ့ဒီတဘောမျိုးပြောဆိုလာတာဟာတန်တရာဖြစ်เสียရှိတယ်လို့ဆလိုင်းအောင်ရွှေကထောက်ပြပါတယ်
ဒီပလောဝမြို့နယ်ကိုဒီအရင်တုန်းကလေးပဲဒီပါရီပြောတာဆိုတာလည်းရှိတယ်အာကျွန်တော်တို့ပလောဝမြို့နယ်မှာဒီစေယုံကြီးတွေလုပ်တယ်သူတို့နိုင်ငံရေးအရာသူတို့ကပလောဝမြို့နယ်ဘက်မှာရှိခိုးစခန်းယူတဲ့အချိန်မှာဒီခဏခဏသွားတယ်နဲ့တပ်ပစ်ရှိတယ်ဆိုတော့ပြည်သူစုရောက်လို့ရှိမှလည်းပဲကျွန်တော်တို့ပြခိုင်ပြည်ကိုကျွန်တော်ပြန်ယူတာကျွန်တော်တပ်ပစ်ဝင်တာဆိုတာအဲ့လိုမျိုးခဏခဏပြောတယ်ဆိုတော့တော်တော်အိမ်မှာပြောချချက်ဟာအဲ့လိုမျိုးဒီအဖွဲ့ဝင်နဲ့ဆက်စပ်မှုရှိတယ်လားပေါ့အဲ့လိုမျိုးတွေကျွန်တော်ကတန်ရားဝင်မိတယ
်ဒေါက်တာအေးမောင်အနေနဲ့ကတော့ဒီတတ်မှတ်ချက်ဟာဖတ်စပ်ပလဆွေရတတ်မှတ်ချက်တာဖြစ်ပြီးနောက်ကြောင်းပြန်တဲ့သဘောမဆောင်ဘူးလို့ဆိုပါတယ်
ကံကောခုနစ်လေးနောက်ပိုင်းမှာပေါ့နော်ချမ်းပြည်နယ်ရဲ့မိုးမိတ်တို့မဘိန်းတို့မိုးကုတ်တို့မြေမျိုးတို့ဆိုတာလေမန္တလေးတိုင်းလေးကိုပါသွားတာကိုကျွန်တော်တို့ရခိုင်နဲ့ပတ်သက်တဲ့ကဏ္ဍကလေးပဲ1824မှာပထမအင်္ဂလိပ်ဂျမားစစ်ပွဲဖြစ်တယ်နော်အဲဒီတုန်းကအင်္ဂလိပ်ရဲ့ပထမဆုံးကိုလိုနီဖြစ်သွားတာပေါ့ဗျာအဲဒီတုန်းကကျွန်တော်တို့ဒီရခိုင်ရဲ့အခြေဝန်းပေါ့နော်မော်တင်ဇွန်းပေါ့ဗျာဟိုင်းကြီးကျွန်းထိပါတယ်အဲဒါလိုပဲရခိုင်ရဲ့ hill track ဆိုတာရှိတယ်အကုန်လုံးပါတာပေါ့အဲဒါကိုလွတ်လပ်ရေးကြပြီးတော့ဖတ်စပ်ပလတ်ချူးပေါ့နော်94လောက်မှာနော်ရှင်းဝီဒီတာတိုင်းချေကိုပေါင်းချေတယ်ဒါတမိုင်းတယ်ရှင်းတဲ့ရခိုင်နဲ့ပြဿနာကျွန်တော်တို့မဟုတ်ပါဘူးကျွန်တော်တို့ကတမိုင်းအရာဒီလိုပဲ divide and rule နဲ့ကျွန်တော်တို့နိုင်ငံကိုအုပ်ချုပ်သွားကြတယ်။ရခိုင်ကတမိုင်းကိုနောက်ကျောင်းပြန်ပြီးမှကျွန်တော်တို့တန်းတနေတာမဟုတ်ဘူး။
အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်။အထူးဒေသနေမိုင်းလာတပ်ဖွဲ့နဲ့အထူးဒေသနေဝါတပ်ဖွဲ့တို့ရဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့ပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
BNI1 တော့ဒါတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။ VOA ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
လီဗျားနိုင်ငံစီးပွားရေးမှာရေနံစိမ်းဟာအခရာကျပါတယ်။ဒါကြောင့်ညှို့ညွတ်ပြီးလွတ်လပ်တဲ့စီမံခန့်ခွဲမှုအစီအစဉ်အောက်မှာအရှေ့ပိုင်းဒေသကပြန်လည်ဦးဆောင်မှုပေးနိုင်မယ့်သဘောတူညီချက်တစ်ခုကိုအမျိုးသားရေနံကော်ပိုရေးရှင်းကလက်မှတ်ထိုးလိုက်တာဟာလီဗျားပြည်သူအလုံးအတွက်သတင်းကောင်းပဲဖြစ်ပါတယ်။သဘောတူညီချက်အတိုင်းအကောင့်တွေပေါ်လာခဲ့မယ်ဆိုရင်တော့လီဗျားနိုင်ငံရဲ့စီးပွားရေးနဲ့ပြည်သူအလုံးအကျိုးခံစားနိုင်မှာဖြစ်ပါတယ်။လီဗျားနိုင်ငံမှာရေနံထုတ်လုပ်မှုကနေအစိုးရဝင်ငွေ60ရာခိုင်နှုန်းအထိရရှိနေတာကြောင့်အဓိကအားကိုရလဲဖြစ်ပါတယ်။အစဉ်လာအဖြစ်အမျိုးသားရေနံကော်ပိုရေးရှင်းနဲ့လက်အောက်ခံလုပ်ငန်းတွေကနေရေနံတွင်းတွေပိုက်လိုင်းတွေရေနံချက်ဆက်ယုံတွေအပါအဝင်လီဗျားနိုင်ငံရဲ့ရေနံထုတ်လုပ်မှုနဲ့စီမံခန့်ခွဲမှုတစ်ခုလုံးကိုထိန်းချုပ်ထားတာပါ။ဒီအတွက်လဲအာနာရှင်ဟောင်းမိုမဂရာဖီဖြုတ်ချခံခဲ့ရပြီးသူ့အစိုးရပြိုကွဲသွားရကနယ်မြေနဲ့အရင်းမြစ်တွေအတွက်အချင်းချင်းကြားတိုက်ကြခိုက်ကြရတာကနေလစ်ဗျားရဲ့ရေနံထုတ်လုပ်မှုကြာဆင်းခဲ့တာဟာလည်းအံ့ဩစရာတော့မဟုတ်ပါဘူး။ ဒါပြင်ရေနံထုတ်လုပ်ရာနေရာတွေကို IS နဲ့တခြားအစွန်းရအဖွဲ့တွေပြင်ဂိုင်းကနကွဲပြားတဲ့အုပ်စုတွေရဲ့မကြာခဏတိုက်ခိုက်မှုတွေကြုံခဲ့ရတဲ့အတွေ့ရေနံထုတ်လုပ်မှုထိခိုက်ခဲ့ရတယ်လို့ရေနံတင်ပို့ရာစိတ်ကန်းတွေကိုလည်းပိတ်ထားခဲ့ရပါတယ်။နိုင်ငံတကာအတိုင်းဝိုင်းကအတိမတ်ပြုလက်ခံမထားတဲ့အဖွဲ့အစည်းတွေကလည်းတရားမဝင်ရေနံတင်ပို့ရောင်းချဖို့ကြိုးပမ်းမှုတွေရှိခဲ့ပါတယ်။လိဗျားနိုင်ငံရဲ့အရင်းမြစ်တွေကိုလက်လန်းမိတဲ့လူတစုကသာပိုင်ဆိုင်တာမဟုတ်ပဲပြည်သူအလုံးကပိုင်ဆိုင်တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းတရားမဝင်ရောင်းချမှုတွေကိုရှုံချတဲ့သဘောတူညီချက်ကိုအတည်ပြုခဲ့ပြီးလိဗျားနိုင်ငံကရေနံတွေတရားမဝင်တည်ဆောင်လာတဲ့သင်္ဘောတွေကိုလည်းတပ်ဆိုင်ရာတိုင်းပြည်တွေကစိတ်ကန်းတွေကိုဝင်မလာနိုင်အောင်တားဆီးဖို့အတွက်လိုအပ်သလိုဆောင်ရွက်ကြဖို့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုခဲ့ပါတယ်။ဇူလိုင်လ6ရက်နေ့ကပြင်သစ်ဂျာမနီ၊အီတလီ၊စပိန်၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုအစိုးရတွေအားလုံးကလိဗျားမျိုးသားရေနံကော်ပိုရေးရှင်းကြီးပြန်လည်လက်ပတ်ဖို့သဘောတူညီချက်ကိုကြိုဆိုထောက်ခံကြောင်းအပေါ်ပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးတော့လိဗျားရေနံထုတ်လုပ်မှုနဲ့တင်ပို့ရောင်းချမှုတွေကိုပြန်စတင်ဖို့အတွက်လိဗျားပြည်သူအားလုံးကအတူတကွလက်တွဲလှုပ်ဆောင်ကြဖို့တိုက်တွန်းလိုကြောင်းနဲ့ပြည်သူအားလုံးရဲ့အကျိုးခံစား권အတွက်တယံဇာတပေါ်ကျွယ်ဝါမှုကိုအသုံးချဖို့အရေးကြီးကြောင်းကိုလည်းဖော်ပြထားပါတယ်လိဗျားနိုင်ငံစီကတရားမဝင်ရေနံတင်ပို့မှုကိုရပ်တန့်ပေးဖို့နဲ့ရေနံဓမ္မမဟုတ်တယံဇာတတွေကိုအသုံးချမဲ့သူတွေကိုအရေးယူပေးဖို့လိဗျားအစိုးရရဲ့တောင်းဆိုချက်အတိုင်းလိုအပ်တာမှန်သမျှဗတ်ပေါင်းစုံကနေကင်တွယ်ဆောင်ရွက်သွားမယ်လို့6နိုင်ငံအစိုးရတွေအားလုံးကကတိပြုခဲ့ကြပါတယ်။လိဗျားမျိုးသားရေနံကော်ပိုရေးရှင်းအပါအဝင်လိဗျားနိုင်ငံရဲ့အမျိုးသားစီးပွားရေးလုပ်ငန်းတွေဟာလိဗျားအစိုးရရဲ့စီမံခန့်ခွဲမှုအောက်မှာညီညီညွတ်ညွတ်နဲ့ဆက်လက်ဆောင်ရွက်သွားကြဖို့နဲ့လိဗျားပြည်သူအားလုံးရဲ့အကျိုးစီးပွားအတွက်တယံဇာတတွေကိုအသုံးချကြရမှာလည်းဖြစ်ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ခုနားဆင်ခဲ့ရတာကတော့အမေဂန်ဆိုရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေ VOA ထုတ်လွှင့်မဲ့အစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနွန်ဘီတာ16 19 25တို့ကနေဖမ်းယူနားဆင်နေပါတယ်။ခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကပြောပြပေးပါအောင်ခင်ဗျာ
။အခုနောက်ဆုံးချက်သပရီနေမှာကောက်ယူတဲ့ပြင်ပစစ်တမ်းတွေအရဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲမှာ Hillary Clinton ဟာတကယ်အရေးပါလာတဲ့ရှင်ပြန်ရမယ်ပြည်နယ်တွေမှာ Mr. Trump ရဲ့အထက်ကနေဦးဆောင်နေပါတယ်။တခြားကြိုတင်ခန့်မှန်းချက်တွေမှာလည်းအရေးတာနေတာတွေ့ရပေမဲ့အများစုဖြစ်တဲ့ရွေးချယ်တင်ပြမှုအဖွဲ့မဲပေါင်း290အထိတော့မရောက်သေးပါဘူး။သူတို့အနေနဲ့ဘဲပါတီကိုမှပြက်ပြက်သားသားထောက်ခံမှုမပေးတဲ့ပြည်နယ်တွေမှာအနိုင်ရရှိရတဲ့အတွက်ကြိုးပမ်းချက်အမှဖြစ်ပါတယ်။လန်ဒန်မြို့နယ်လမ်းပေါ်မှာဓာတ်နဲ့တိုက်ခတ်ခံရလို့တည်ဆုံသွားသူဟာ Florida ပြည်နယ်တက္ကသိုလ်ကစိတ်ပညာပါမောက်ခဇနီဒါလင်းဟော်တန်ဖြစ်ပါတယ်အသက်64နှစ်အရွယ်ဒါလင်းဟာကျောင်းသားတွေကဘာလက်ခီးသွားတဲ့စီကားတဲ့လန်ဒန်မြို့ရဲ့ Russell Square ပန်းချီမှာဗိုလ်တပူနေကဆယ်ကျော်သက်လူငယ်တူဖြစ်တဲ့ဆိုမာလီယာနယ်ပေါ်နော်ဝေးနိုင်ငံသားရဲ့ဓာတ်ချက်နဲ့တည်ဆုံခဲ့ရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအခြေစိုက်တဲ့မွတ်စလင်တရားဟောဆရာဖဒူလာဂူလန်ကိုအီတလီတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့တရားရုံးတစ်ခုကချက်သပရီနေမှာဖန်ဝရန်ထုတ်လိုက်ပါတယ်ဒီတရားဟောဆရာမကြခင်ဖြစ်ပွားခဲ့တဲ့အောင်မြင်မှုမရခဲ့တဲ့အာဏာသိမ်းရန်ကြိုးပမ်းမှုမှာနောက်ွယ်ကနေလှုပ်ရှားခဲ့သူဖြစ်တယ်လို့နိုင်ငံပိုင်သတင်းဌာနမှာဖော်ပြထားပါတယ်ပြီးခဲ့တဲ့လတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကစားတောက်ဆိုင်တစ်ခုမှာအတိုက်ခိုက်ခံရတဲ့ပတ်သက်ပြီးပအဝင်ပတ်သက်မှုရှိတဲ့အမျိုးသားနှုတ်ကိုဖမ်းဆီးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ်ဒီအမျိုးသားနှုတ်ဟာအတိုက်ခိုက်ခံရချိန်မှာဆိုင်ထဲမှာစားတောက်နေသူတွေဖြစ်တယ်လို့ဆိုပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မြို့သက်ပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဤတန့်စင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ဒေးဗစ်မက်ဂနက်စ်ဖြစ်ပါတယ်တောက်ကြနေမိနစ် VOA အစီအစဉ်တွေကိုမိနစ်6နာရီနဲ့9နာရီဒီလိုင်းနိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်စရာနေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကညောင်ဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.